Welcome to the Voice of America in Burmese.
Mingla mane kim phit cha ba si shin. VOA American tan ga ne 2021 August la 20 taw cha ni mane phe season rue go American Phi Rong Su Washington DC myo raw ga ni 9 meter 2040 ne 51 ne VOA Facebook sa myan na ga ba dai yai thon nei pe ni ba bi.ကျမခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီမနက်ခင်းအတွက်ထူးခြားတဲ့သတင်းတွေထဲမှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုကာကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမ္မတတို့ကတိုက်တွန်းတာဝါရှင်တန် DC လွှတ်တော်နာမှာဖောက်ခွဲပစ္စည်းတွေပါလာတယ်လို့ယူဆရတဲ့ကားစင်းဘော်ကတန်တရာရှိသူကိုရဲကဖမ်းဆီးလိုက်တာအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုကြားရမှာပါဒါအပြင်အမေရိကန်နဲ့နှစ်ကြာဆုံးဆင်နွှဲခဲ့တဲ့အာဖဂန်စစ်ပွဲကနေဘာမွေချန်ထားတယ်ဆိုတာကိုတင်ပြပေးဖို့ရှိတယ်လို့ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီ
း Yeah go nine but it's not only don't call the brother as a kid ma now the ding ding dang dang that
ကချင်ကတိုက်ပွဲတွေနဲ့ဒဝဲကလုံခြုံရေးအခြေအနေတွေအပြင်မလေးရှားရောက်မြန်မာတွေကိုဗစ်ကူးစက်ခံရတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါ။အခုတော့ထိုက်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုရဲမွန်တို့ကပြောပြပါလိမ့်မယ်။
အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေအားလုံးဘေးကင်းလုံခြုံတဲ့အထိအမေရိကန်တွေဆက်ရှိနေဦးမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကတိပေးပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲအခြေအနေတွေကြုံရရမယ်လဲအမေရိကန်တပ်တွေရုပ်သွင်းရေးအစီအစဉ်နဲ့ပတ်သက်လို့သမ္မတကသူ့ဆုံးဖြတ်ချက်အတိုင်းအခိုင်အမာရပ်တည်ထားတာပါ။တာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲအခြေအနေတွေဟာကြိုတင်မျှော်မှန်းထားလို့မရနိုင်တဲ့အကြောင်းလဲအမေရိကန်ရုပ်သံ ABC နဲ့မင်းမြန်းကမှသမ္မတကကာကွယ်ပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာမဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေဩဂုတ်လကနောက်ဆုံးထားထွက်ခွာနိုင်မှုရည်မှန်းထားပြီးအခုကကပူးမြို့တော်ကနိုင်ငံတကာလေဆိပ်ကိုလည်းအမေရိကန်စစ်တပ်ကထိန်းချုပ်ထားကြောင်းသမ္မတကပြောခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီရက်ပိုင်းအတွင်းမှာပဲအာဖဂန်နစ္စတန်နိုင်ငံကနေထောင်နဲ့ချီတဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေထွက်ခွာနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ
် Since August 14th we've airlifted 7,000 total evacuees
ဩဂုတ်လ14ရက်နေ့ကစလူပေါင်း 9,000 ကိုဒီကြောင်ကနေကယ်ထုတ်နိုင်ခဲ့ပါတယ်။လက်တလုံးမှာလည်းအမေရိကန်ကောင်စစ်ဌာနကစစ်ဆင်ထားပြီးလေဆိပ်မှာစုံစမ်းနေသူ6,000ကျော်လည်းမကြာခင်လေယာဉ်မို့တက်တော့မှာပါလို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကကြာသပတေးနေ့ဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဩဂုတ်လကငါးဆကယ်ထုတ်နိုင်သူ12,000ရှိပြီလို့လည်းပေတဂွန်စစ်ဌာနချုပ်ကအတည်ပြုထားပါတယ်။ဒါမှမဟုတ်တာလီဘန်ရဲ့စစ်ဆေးရေးခိတ်တွေကြောင့်အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေလေဆိပ်ကိုရောက်သွားဖို့အခက်အခဲတွေ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အမေရိကန်ကတော့စစ်ဆေးခိတ်တွေကိုဖယ်ရှားပေးဖို့တာလီဘန်တပ်မှုတွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပေတဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်လိုက်တဲ့တာလီဘန်တွေကကဘူးမျိုးတော်လုံခြုံရေးအတွက်ပြည်ပကအစ္စလာမ်အစွန်းရအုပ်စုတွေနဲ့ဆက်နွယ်မှုရှိပြီးအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့လည်းကာလာကြာရှည်လက်သွဲနေတဲ့ဟက်ခါနီခွန်ရက်ကိုတာဝန်ပေးလိုက်ပါတယ်။ဟခါနီစစ်သေးကြွတွေကိုမြို့တော်လုံခြုံရေးအတွက်တာဝန်ပေးလိုက်တဲ့အပေါ်အနောက်နိုင်ငံတွေကထောက်လိုင်းအတိုင်းဝန်ကြံစိုးရိမ်နေပြီးအာဖဂန်နစ္စတန်နိုင်ငံကို1996ခုနှစ်ကနေ2000ခုနှစ်အထိအုပ်ချုပ်ခဲ့တဲ့တာလီဘန်ရဲ့အနေနဲ့အလေအလတ်လမ်းစဉ်လိုက်ဖို့ကတိပြုထားပေမဲ့အရင်လိုပဲပြန်ကျင့်သုံးမှာကိုလည်းစိုးရိမ်နေကြပါဗျ။ပြီးခဲ့တဲ့နှစ်ထဲကာတာနိုင်ငံမှာတာလီဘန်တွေနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့တဲ့နှုန်းကပြည်ပကအစွန်းရောက်တွေကိုခုံလုံခွင့်ပေးမှာမဟုတ်ကြောင်းကတိပေးထားတာကိုချိုးဖောက်ပြီးအယ်ကိုင်ဒါအဖွဲ့ကိုလည်းအာဖဂန်နစ္စတန်မှာပြန်လက်ခံမှာစိုးရိမ်နေကြတာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာယဉ်ကျေးမှုအမွေအနှစ်တွေကိုကာဝယ်ဆက်ရှောက်ဖို့ကုလသမဂ္ဂယဉ်ကျေးမှုထင်သေးရေးဌာန UNESCO ကတိုက်တွန်းလိုက်ပြီးအမွေအနှစ်တွေပျက်စီးဆုံးရှုံးမှုကြောင့်နောက်ဆက်တွဲယဉ်ကျေးရေးကိုပါထိခိုက်နိုင်ကြောင်းလည်းသတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာတိုင်းပြည်ရဲ့သမိုင်းနဲ့ကျန်ရင်လက္ခဏာကိုထင်ရှားနေတဲ့အမွေအနှစ်မျိုးစုံနဲ့ကျော်ဝါတဲ့တိုင်းပြည်တစ်ခုဖြစ်တယ်လို့လူသမိုင်းအတွက်လည်းအရေးကြီးတာကြောင့်ထင်းထင်းဆက်ရှောက်ဖို့လိုအပ်တဲ့အကြောင်းကြာသပတေးနေ့က UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ကြာသေးရင်ကပဲတာလီဘန်တွေတိုင်းပြည်အာဏာထိန်းချုပ်လိုက်ပြီးတဲ့နောက်ကဘူးမျိုးတော်ကအမျိုးသားပြတိုက်နဲ့ UNESCO ကကမ္ဘာအမွေအနှစ်နယ်မြေဖြစ်သတ်မှတ်ထားတဲ့ဒေသတွေကသမိုင်းဝင်ယဉ်ကျေးမှုတွေပျက်စီးဆုံးရှုံးမှုကိုကြွမ်းကျင်သူတွေစိုးရိမ်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20လုံးကလည်းတာလီဘန်တွေကဘာမီယန်ဒေသမှာရှိတဲ့တောင်နယ်မှာထွန်းထူထားတဲ့အီယာမဘုဒ္ဓရုပ်ပွားတော်ကြီးတွေကိုဖျက်ဆီးခဲ့ဥပါတယ်။ တမင်တက်တဲ့ဖြစ်စည်းခဲ့တဲ့ဒီလုပ်ရဟာယဉ်ကျေးမှုသမိုင်းအမွေနှစ်တွေကိုဖြစ်စည်းရရယုံသာမကဒေသခံလူမှုအသံဝိုင်းကိုထိခိုက်စေတဲ့လက်နက်တစ်ခုဖြစ်တဲ့အကြောင်းလဲ UNESCO ကပြောခဲ့ပူပါတယ်။အရာမဗုဒ္ဓရုပ်ပွားတော်ကြီးတွေကိုတာလီဘန်တွေဖောက်ခွဲဖြစ်စည်းခဲ့တဲ့ပုံတွေကိုတော့ကမ္ဘာတစ်လုံးပြတ်သားခဲ့ရမှာယဉ်ကျေးမှုအမွေနှစ်တွေကိုဆောင်ရှောက်ဖို့အရေးကြီးတာကိုသတိပြုမိလာခဲ့ကြတာပါ။2012ခုနှစ်မှာတော့ယဉ်ကျေးမှုအမွေအနှစ်တွေကိုဖြစ်စည်းတာဆရာဆွေးမှုဖြစ်နေလဲနိုင်ငံတကာတာဝန်ကသတ်မှတ်ခဲ့ကြပါတယ်
။ American ပြည်ထောင်စု Washington DC မြို့တော်ကကာဒဇင်းပေါ်မှာဖောက်ခွဲရေးပစ္စည်းတွေပါလာတယ်လို့ဆိုတဲ့အမျိုးသားတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကအသက်49နှစ်အရွယ် Flightway Roseberry ဆိုသူဖြစ်ကြောင်းလဲရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါ။Washington DC မြို့တော်ကလွှတ်တော်အစအဦးအနီးကွန်ဂရက်လွှတ်တော်စာကြည့်တဲ့ရှေ့ကလူသွားလမ်းပေါ်ကားတစ်စင်းရပ်ထားတဲ့အကြောင်းတရင်ရတဲ့အတွက်ရဲတပ်ဖွဲ့ကတွားရောက်စစ်ဆေးရမှာကားမောင်းသူကသူ့ကားပေါ်မှာဘုံးပါလာကြောင်းရဲကိုပြောခဲ့ပြီးသူ့လက်ထဲမှာလည်းဖောက်ခွဲရေးစနစ်တန်ကိုကင်ထားပုံတွေ့ခဲ့ရကြောင်းရဲချုပ်တွန်မန်ကာကတရင်တော့တွေကိုပြောပါတယ်အခင်ဖြစ်တဲ့အနီးပတ်ဝန်းကျင်မှာရှိတဲ့စာကြည့်တိုင်းနဲ့လွှတ်တော်အစအဦးတွေကလူတွေကိုဘေးလွတ်ရာရွှေ့ပေးခဲ့ရပြီးမတင်ငါသူကားသမားနဲ့ရဲတပ်ဖွဲ့ဝင်တွေဆက်လက်ဆက်သွယ်ပြောဆိုခဲ့တယ်လို့လည်းပြောပါတယ်ကားထဲမှာဖောက်ခွဲပစ္စည်းတွေတကယ်ပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရဲတပ်ဖွဲ့ဝင်တွေကိုကားသမားကစာရေးပြဆက်သွယ်ပြောဆိုခဲ့တယ်လို့ရဲတွေကလည်း white board တစ်ခုနဲ့စာပြန်ရေးပြီးဆက်သွယ်ခဲ့ရလို့လည်းအမည်မဖော်လို့တာဝန်ရှိသူတွေကိုကိုးကားပြီးတရင်တွေမှာဖော်ပြထားပါတယ်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမျိုးသမီးနဲ့ကလေးတွေအများစုပါဝင်ရေချောင်းကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်ဟာအဆိုးဆုံးနှစ်တစ်နှစ်ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်တွေကိုဖြတ်သန်းပြီးရေချောင်းခီးသွားသူတွေအတွက်2020ပြည့်နှစ်ဟာအသေးအပြောက်အများဆုံးဖြစ်မှတ်တမ်းဝင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ကြာစာပြင်းတွေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ပြည်ထောင်နေတဲ့ကိုဗစ်ကရောဂါကြောင့်သွာလာလှုပ်ရှားမှုတွေကန့်သတ်ရာကအရှိတောင်အရှဒေသနိုင်ငံတွေကိုဝင်ခွင့်မရပဲပင်လယ်ပြင်မှာအခက်ကြုံကြရတဲ့ဒုက္ခသည်အရေးတွေဟာ2015ခုနှစ်တုန်းကလေဆီးပြေဒုက္ခသည်အရေးကြုံခဲ့ရပြီးတဲ့နောက်ပိုင်းအဆိုးဆုံးဖြစ်ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။အနေများတဲ့ပင်လယ်ရေချောင်းခီးကိုဖြတ်သန်းကြသူတွေထဲမှာ3ပုံ2ပုံလောက်ဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့လည်းပြောပါတယ်။2020ပြည့်နှစ်တဲ့ရေချောင်းခီးသွားတဲ့ဒုက္ခသည်တွေအဖြစ်အချက်အလက်စုဆောင်းရရှိထားသူ2413ယောက်ရှိပြီးဒီထဲက218ယောက်ကလည်းပြည်နယ်ပြည်မှာသေဆုံးဓမ္မမှုပျောက်ဆုံးတာကြောင့်ဒီအရင်2019ခုနှစ်ကတည်းက8ဆလောက်ပုံများတဲ့အကြောင်းလဲအစိုးရကစားမှဖော်ပြထားတာပါ။အနေများတဲ့ရေချောင်းခီးကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာနိုင်ငံသားအခွင့်အရေးပါဝင်အခြေခံရပိုင်ခွင့်တွေဆုံးရှုံးနေတာကအဓိကအကြောင်းရင်းဖြစ်တဲ့အကြောင်းလဲ UNHCR ကပြောပါတယ်။
ဆရာနာသိမ့်ပြီးမတိမငင်အခြေအနေတွေကြုံနေရတဲ့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေစဉ်ရက်ဆက်အရက်သားတိုက်ဆုံမှုတွေရှိနေပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တိုက်ဆုံရတာတွေရှိနေတယ်လို့ဆက်အာနာပိုင်းတွေနဲ့ပတ်သက်တဲ့ဆိုရဲဆွဆွဲချက်နဲ့အသက်ခံရတာတွေလည်းရှိနေတာပါ။ကြတပရိနေအစောပိုင်းမှာတော့လည်းရန်ကုန်တိုင်းတကုံစိတ်ကမ်းမြို့နယ်မှာစစ်ကောင်စီအတွက်တရင်ပေးအဖြစ်ဆွဆွဲခံရသူလင်မယား2ဦးတနက်နဲ့အပြစ်ခံခဲ့ရပြီးဇနီးဖြစ်သူတိုက်ဆုံသွားတယ်လို့မြို့ကန်တွေကပြောပါတယ်။စကိုင်းတိုင်းဒဇယ်မြို့နယ်ကပောင်းကြကြေးရွာမှာလဲအာနာပိုင်တွေကိုတရင်ပေးတယ်ဆိုရဲဆွဆွဲချက်နဲ့ဘူဒုံနေညာကတနက်နဲ့ပြစ်သက်ခံခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်ဘူဒုံနေညာမှာပဲမကွေးတိုင်းရေစကြိုမြို့နယ်ရေလေကျွန်းမင်းရွာမှာလဲစစ်တပ်ထောက်ခံသူတွေလို့ဆွဆွဲခံရသူ2ဦးပြစ်သက်ခံခဲ့ရတာပါမြင်းကြံမြို့ကြောက်ကန်ရွာမှာတော့အသက်30အရွယ်မြို့သား2ဦးဘူဒုံနေကစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်ချက်နဲ့တိတ်ဆုံးခဲ့ကြောင်းမိသားစုနဲ့နှီးဆက်သူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကတော့ဖေဖော်ဝါရီလ3ရက်နေ့စစ်အာဏာသိမ်းမှုနောက်ပိုင်းအာဏာပိုင်တွေလက်ချက်နဲ့တိုက်ဆုံသူစုစုပေါင်း1000ကျော်သွားပြီလို့လည်းဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါဗျ။ဒီလိုထိခိုက်သေးကြတဲ့အထိအာဏာပိုင်တွေနှိမ်နင်းနေတဲ့ကြားမှာပဲစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းရှိနေသေးပါ။ဖက်ဒရယ်စစ်တမ်းမြစ်ပြဖက်ဒရယ်စစ်တမ်းမြစ်ပြစောက်ခေကောမောက်ဖြစ်စောက်ခေကောမောက်ဖြစ်အာဏာပိုင်တွေလုံခြုံရေးတင်းကျပ်ထားပြီးဖမ်းဆီးနှိမ်နင်းမှုတွေရှိနေတဲ့ကြားမှာပဲကြတဲ့ဗရင်းနေကမန္တလေးမြို့မှာအာဏာသိမ်းမှုစန့်ကျင်လှုပ်ရှားခဲ့ကြတာပါအာဏာပိုင်တွေရဲ့ကြမ်းကြမ်းတမ်းတမ်းနှိမ်နှင်းမှုတွေဖမ်းဆီးမှုတွေရှိနေပေမဲ့လည်းမန္တလေးရန်ကုန်မြို့ကြီးတွေအပြင်ကချင်ပြည်နယ်စကိုင်းတိုင်းအပါအဝင်နယ်မြို့တွေမှာလည်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့ပါတယ်
ကိုဗစ်ကရောဂါနဲ့နိုင်ငံရေးချက်တဲ့ချုပ်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကတိုက်တွန်းလိုက်ပါတယ်။မြန်မာနဲ့ကမ္ဘာဝန်းကလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေသူတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အကြောင်းနဲ့အထင်ကြီးလေးစားတဲ့အကြောင်းလဲကြာသပတေးနေ့မှာကြေညာတဲ့ကမ္ဘာလူသားချင်းစာနာထောက်ထားရေးအထိမ့်မှန်နေဖြစ်အမေရိကန်တရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူသက်တွေကိုကာကွယ်ဆက်လျှောက်ပေးနေပြီးအများဆုံးထိခိုက်ခံစားရလွယ်တဲ့သူတွေထိခိုက်ခံစားမှုတွေရောပါသက်တောင်ဆောင်ရွက်ပေးကြသူတွေအနေနဲ့သူတို့ရဲ့ကြီးမြတ်တဲ့အလို့ကိုလုံခြုံပေးကင်းစွာနဲ့ဆက်လက်လှုပ်ဆောင်နိုင်ဖို့လိုအပ်ကြောင်းလည်းပြောဆိုထားပါတယ်။ EU ကလည်းကိုဗစ်ကပ်ဘေးအပြင်ဖေဖော်ဝါရီလ1ရက်ဆင့်အနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေကြားမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေပုံမှန်ခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆင့်အနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေနဲ့အကူအညီပေးရေးဝန်ထမ်းတွေပါပါဝင်ခဲ့တာကြောင့်ဖန်ဆီးရည်ယူခံရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာပါ EU ရဲ့ထုတ်ပြန်ချက်မှာတော့စာနာမှုအကူအညီပေးဖို့ဆွမ်းဆွမ်းတမန်ကြိုးပမ်းနေကြတဲ့တန်ဖိုးရှိသူတွေကိုပြင့်မှတ်မထားဖို့လည်းသတိပေးထားပါတယ် Direct from Washington The Voice
of America VOA တောက်ချန်နေမနက်ခင်ထိတ်တန့်ရောက်တဲ့တဲ့င်းတွေကိုကိုအောင်လင်းဦးနဲ့ကိုရဲမွန်တို့ပြောပြခဲ့ကြတာပါ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာပါရုပ်သံဖြစ်နေကြည့်ရှုနိုင်အောင်စီစဉ်ခဲ့တာပါအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးကြားရမှာကအာဖဂန်စစ်ပွဲအကြောင်းဖြစ်ပါတယ်အမေရိကန်ဥဆောင်တဲ့အာဖဂန်စစ်ပွဲကို2000တခုနှစ်စက်တင်ဘာ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်အတိုက်ခိုက်ခံရပြီးမှစတင်ပါတယ်အယ်ဂိုင်ဒါအကြမ်းဖက်ဖွဲ့ကိုခုံလုံခွင့်ပေးထားတဲ့တာလီဘန်တွေကိုမောင်းထုတ်ဖို့အတွက်မဟာမိတ်အာဖဂန်ဖွဲ့တွေကိုအမေရိကန်တပ်တွေကစပြီးကူညီခဲ့တာပါအနည်း20ကြာချိန်မှာတာလီဘန်တွေကဂဘူးမြို့တော်မှာအာဏာပြန်ပြီးရတာနဲ့အာဖဂန်စစ်ပွဲလည်းအဆုံးသတ်သွားပါတယ်အမေရိကန်ရဲ့အကြမ်းဆုံးစစ်ပွဲကနေခြံခဲ့တဲ့သမိုင်းဝင်နဲ့ပတ်သက်ပြီး VOA တန်တမန်ကြီးရသတင်းတောက်ဆန်လီစင်းသတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ
်2000တခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာအယ်ဂိုင်ဒါအကြမ်းဖက်သမားတွေကအမေရိကန်လေရင်လေးစင်းကိုအပိုင်စီးခဲ့ပါတယ်။အဲ့ဒီအထက်ကနစီးကနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်ညင်အောင်ဝင်တိုက်ခဲ့ပါတယ်။နောက်တစ်စီးကပန်တဂွန်စစ်ဌာနချုပ်တစ်စင်းကတော့ပန်ဆယ်ဗေးနီးယားပြည်နယ်တွေကလေခွင်းထဲကိုပြစ်ချခဲ့တာပါ။တိုက်ခိုက်မှုကြောင့်စုစုပေါင်းလူ2998ယောက်သေဆုံးခဲ့ပါတယ်။သမ္မတဟောင်းဂျော့ချ်ဒဗလျူဘုရှ်လက်ထက်ကပါ
ခင်ဗျားတို့ပြောနေတာတွေကျွန်တော်ကြားပါတယ်ကမ္ဘာလုံးကလည်းကြားပါတယ်ဒီအဆောက်အဦကိုဖြိုချခဲ့တဲ့သူတွေလည်းကျွန်တော်တို့ပြောတာကိုမကြားခင်ကြားရတော့မှာပါအ
ာဖဂန်နစ္စတန်ကအယ်ခိုင်ဒါအဖွဲ့တင်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်ဖို့တပ်တော်ဘုတ်ကမိန်ပေးခဲ့ပါတယ်ဒီကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ပြီးတာလီဘန်အဖွဲ့တွေကိုသတင်းပတ်နှင်းငယ်တွင်မှာပဲတိုက်ကြီးကနေတိုက်ထုတ်နိုင်ခဲ့ပါတယ်အရင်တော့မုတ်စိရဲရင်တောင်မှတာလီဘန်ရဲ့ခွင့်ပြုချက်ယူရတဲ့ကဘူးမြုပ်ကန်တွေလွတ်လပ်ခြင်းရဲ့အရသာကိုခံစားခဲ့ရပြီးပျော်ရွှင်ခဲ့ကြပါတယ်အာဖဂန်စစ်ပွဲဥတီချက်ရီမန်းချက်တွေကိုတိုးချက်ပြီးအီရတ်ကိုလည်းတပ်ဒါဂျော့ချ်ဒဗလျူဘုတ်ကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အာဖဂန်ကိုအမေရိကန်ပုံစံဒီမိုကရေစီစနစ်တည်ထောင်ဖို့ကြိုးပမ်းခဲ့တာပါ။အာဖဂန်ပြန်လည်တည်ထောင်ရေးအတွက်အမေရိကန်ကူညီပေးရေးအဖွဲ့တွေကပံ့ပိုးခဲ့ပါတယ်။အရင်ကအိမ်ပြင်ထွက်ခွင့်မရတဲ့ကြောက်တက်ခွင့်မရတဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့စွန့်ရီလုပ်ပိုင်ခွင့်တွေပိုရဖို့ကူညီအားပေးခဲ့ပါတယ်။ဒါပေမဲ့လည်းတာလီဘန်တွေကချက်ချင်းပဲလူပြန်စုပြီးနှစ်ပေါင်းများစွာကြာခဲ့တဲ့လက်နက်ကင်ဒေါ်လာရေးကိုပြန်စားခဲ့ပါတယ်။အာဖဂန်ပြည်သူတွေကိုတပ်ဖြတ်တဲ့အသေးခံဘုံခွဲတိုက်ခိုက်ဓာတ်တွေလုပ်ခဲ့ပါတယ်။တချို့ကျွမ်းကျင်သူတွေကတော့အာဖဂန်စစ်ပွဲအစဥတီချက်မပြတ်သားတာကအနည်း20ကြာအမေရိကန်စစ်ပွဲပါဝင်မှုမှာမူလအဖြစ်ဖြစ်ခဲ့တယ်လို့ပြောဆိုပါတယ်
။ President Bush at the time
သမရဘုတ်ကအဲ့ဒီအချိန်ကအာဖဂန်နစ္စတန်ကိုသူတွေးခဲ့တဲ့အချိန်ကထက်ပိုကောင်းအောင်ထားသွားဖို့မဖြစ်မနေလုပ်ခဲ့ပါတယ်။အရင်ကထက်အာဖဂန်နစ္စတန်ကိုပိုကောင်းအောင်ဆောင်ရွက်ခြင်းစိတ်သူ့မှာရှိခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဒေါ်နယ်ရန်စဖဲကတော့အာဖဂန်ကနေအမေရိကန်တပ်တွေအ мян ဆုံးဖြစ်နိုင်သမျှအစောဆုံးပြန်ထွက်ချင်ခဲ့တာပါ။အမေရိကန်တပ်တွေအာဖဂန်မှာရှိခဲ့တာနဲ့ပတ်သက်ပြီးမလိုလားအပ်တဲ့တင်းမာမှုတွေအစောပိုင်းကာလတွေကရှိခဲ့ပါတယ်။စစ်ပွဲတွေကပြန်ပြီးဘယ်တော့မှထူထောင်နိုင်မှာမဟုတ်ဘူးလို့ညင်းချက်ထုတ်ခဲ့ကြပါတယ
်။2009ခုနှစ်မှာသမ္မတဟောင်းဘရက်ကိုဘားမားကသူရဲ့ပထမတဒန်အတွင်းအာဖဂန်ကိုတပ်တွေနဲ့တခြားကွန်ထရက်နဲ့ငှားတဲ့အဖွဲ့တွေတိုးပြီးဆေလွတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တပ်တွေရှော့မချခင်အထိအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်3000ကျော်ရှိခဲ့ပါတယ်။ နောက်ပိုင်းမှာတပ်တွေကိုစေပုံးတပုံလောက်ထိရှော့ချခဲ့တာပါ
For many of you this will be your
last ဒီကြိမ်ကျွန်တော်တွေကအများစုကိုပြောချင်ပါတယ်အာဖဂန်ကိုသွားတဲ့ခီးစဉ်ကနောက်ဆုံးမှာပဲဆိုပြီးသမ္မတဟောင်းဘရက်ကိုဘာမှပြောခဲ့တာပါသမ္မတဥပမာနေရာဆက်ကန်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကတော့အမေရိကန်တပ်တွေကိုအပြင်းမတတ်နိုင်တဲ့စစ်ပွဲတွေကပြန်ခေါ်မယ်လို့ပြောခဲ့ပါတယ်2020ခုနှစ်ဖေဖော်ဝါရီလမှာသူ့အစိုးရအဖွဲ့ထိတ်တဲ့ရာရှိတွေတာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ယူခဲ့ပါတယ်14လအတွင်းအမေရိကန်တပ်တွေကိုအာဖဂန်ကပြန်ရုပ်သိမ်းဖို့သမ္မတဒေါ်နယ်ထရန့်သဘောတူခဲ့ပါတယ်ဒါပေမဲ့လည်းသမ္မတဟောင်းဘုရှ်ဥပမာနဲ့သမ္မတဟောင်းထရန့်တို့အာဖဂန်စစ်ကိုကြီးကြပ်ခဲ့ပါတယ်လက်ရှိသမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်တပ်တွေစစ်မှာပါဝင်မှုကိုဆုံးသတ်ခဲ့တာပါသမ္မတဘိုင်ဒန်ကဒီသတင်းပတ်အာဖဂန်ကနေဝယုံသုံးကားနဲ့ရုပ်သိမ်းထွက်ခွာနေကြတာကိုခုခံပြောဆိုပြီးတာလီဘန်တွေကိုမောင်းထုတ်ခဲ့တာအခိုင်အတန့်ကျန်းဖက်အဖွဲ့ခေါင်းဆောင်ကိုပါကစ္စတန်မှာတုံ့တင်နိုင်ခဲ့တာတွေကနှစ်ပေါင်းများစွာထားခဲ့တဲ့အမေရိကန်ရဲ့ရည်မှန်းချက်တွေအောင်မြင်သွားတာလို့ပြောဆိုပါတယ
် Our mission in Afghanistan was never supposed to be nation building
Afghanistan နဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့ရည်မှန်းချက်ကဘယ်တော့မှတိုင်းပြည်တည်ဆောက်ပေးဖို့ဆိုတာမျိုးမဟုတ်ခဲ့ပါဘူးအလုံးညီညွတ်ပြီးဗဟိုကချုပ်ကင်ထားတဲ့ဒီမိုကရေစီကိုဖော်ဆောင်ဖို့လည်းမဟုတ်ပါဘူးကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားအတွက်အရေးကြီးတာကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်တာတွေအဲ့ဒီနေရာကနေမလုံနိုင်အောင်တားဆီးဖို့ပဲဖြစ်ပါတယ်ဒီနေ့အထိဒီအတိုင်းပါပဲ
ဒါပေမဲ့လည်းအာဖဂန်ကိုတာလီဘန်တပ်တွေရက်တိုတိုအတွင်းချက်ချင်းသိမ်းယူလိုက်တာအမေရိကန်နဲ့နိုင်ငံခြားသားတွေကပူးကနေထွက်ပြေးနေတဲ့ပုံတွေကြောင့်ပြည်ပရောအာဖဂန်တွေနဲ့ပြည်တွင်းကအာဖဂန်တွေစိတ်မကောင်းဖြစ်နေကြပါတယ်လာတမအာဖဂန်ဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့နိုရာခခ်နဆမီကတော့
I have to understand that building a nation
ဒီမိုကရေစီကိုတည်ဆောက်တဲ့အခါ20ဆိုတာမျိုးအချိန်ကအရေးမကြီးဘူးဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ်ဒါကရေရှည်အဖြစ်ရှာမယ့်ကိစ္စပါအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတာဝန်ကရေရှည်အတွက်ကတိကဝတ်တွေထွားရပါလိမ့်မယ်2000ခုနှစ်ဝင်သိမ့်ပိုက်တဲ့အချိန်တုန်းကအာဖဂန်မှာအခွင့်အရေးတွေရခဲ့ပါတယ်ဒါပေမဲ့20ဆိုတာကပြည်သူတွေအတွက်ပူကောင်းတဲ့အနာဂတ်တည်ဆောက်ဖို့မလုံလောက်ခဲ့ပါဘူ
းဖန်ဒယ်ဘလိတ်တက္ကသိုလ်က32ပါပခဆမာလီကတော့ရေရှည်မှာအမေရိကန်တွေပေါ်ဘလို့မြင်လာကြမလဲဆိုတာနဲ့ဖြစ်နိုင်ခြေတွေကိုအခုလို့သုံးသပ်ပါတယ
် I think that the past week in the past several days have been incredibly
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကရက်တော်များများကိုပြန်ပြီးကြည့်ရင်ယုံကြည်မှုအဆင့်အကြီးအကျယ်ပြတ်ပြားခဲ့ပါတယ်American ပေါ်မှာယုံကြည်မှုတွေအကြီးအကျယ်ပျက်စီးသွားတာပါ။ဒါကိုအဖတ်ဆယ်ဖို့အတွက်ချက်ချင်းလောက်ရမယ်ကိစ္စကအာဖဂန်ဒုက္ခသည်တွေလက်ခံရေးမှာဘျူရိုကရေစီရန်တရားတွေကိုရှော့ချဖို့လိုပါတယ်
။အာဖဂန်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်တွေချက်ချင်းပြိုလဲသွားတာကြောင့်နောက်တစ်ချိန်အနာဂတ်မှာအမေရိကန်တပ်တွေပြည်ပနိုင်ငံတွေကိုဆီလွတ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့စဉ်းစားစရာဖြစ်လာလိမ့်မယ်ဆိုပြီးယူရေရှားအဖွဲ့ကသုတေသနမှုအီရန်ဘရီမာကပြောဆိုပါတယ်
The legacy of the past 20 years
အနည်းနဲ့ဆက်ကြစစ်ပွဲကခြံခဲ့တဲ့အမွေတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့နောက်တစ်ကြိမ်ကမ္ဘာဘယ်နေရာဖြစ်ဖြစ်နိုင်ငံတည်ဆောက်ရေးပုံစံစစ်ပွဲတွေလည်းပါဝင်ရမယ်ဆိုရင်တော်တော်ကြီးကိုစိတ်ပါလက်ပါနဲ့ဝင်လှုပ်ချင်စိတ်ရှိတော့မှာမဟုတ်ပါဘူ
းအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာသွားခြင်းအမေရိကန်ပြည်ထောင်စုရဲ့ဂုဏ်သိက္ခာရေတို့အနေနဲ့ထိခိုက်နိုင်တဲ့ဆိုတာကိုတချို့ကြွမ်းကျင်သူတွေကလည်းသုံးသပ်ပါတယ်ဒါပေမဲ့လည်းအရေးကြီးတဲ့အမေရိကန်မာမိတ်တွေပေါ်ယုံကြည်စိတ်ချရမှုအမြဲတမ်းပြပြသွားတာမျိုးဖြစ်နိုင်မလားဆိုတာကတော့သိနိုင်မှုသိကိုစောလွန်နေပါသေးတယ်ခင်ဗျာကျွန်တော်သိထားဘူးပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/ vua.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တိုင်းရဲ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်ပေးနေတာပါ။အခုကချင်ပြည်နယ်ရဲ့ဆေးအခြေအနေကိုကြည့်ရအောင်ပါရှင်။ကချင်ပြည်နယ်ဝိုင်းမော်မြို့မှာဗုဒ္ဓဘူးနေညကပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ခလာရ58ကနေပစ်လိုက်တဲ့လက်နက်ကြီးကြီးတချို့ဟာကျေးရွာတွေထဲမှာကျရောက်ပြီးတော့ပောက်ကွဲခဲ့ပါတယ်။ဗုဒ္ဓဘူးနေညပိုင်းကတော့ရွှေကူမြို့နားမှာစစ်ကောင်စီတင်မောတစ်စင်းကိုတိုက်ခိုက်ခဲ့တာရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုရနိုင်ကပြောပြပေးမှာပါ။
ဒီလာသားမိုင်းကနေစဉ်ရက်ဆက်ဆူသလိုပြစ်ခတ်မှုဖြစ်ခဲ့တဲ့ဝိုင်းမော်မြို့ခြေဆိုင်ခလာရ58မှာမနေ့ညပိုင်းကလည်းပြစ်ခတ်မှုထပ်ဖြစ်ခဲ့တဲ့အကြောင်းဝိုင်းမော်မြို့ကန်တဦးက VOA ကိုပြောပါတယ
်။ Yeah, go nine but the nut one don't pause the brother of city ma. Now go ding ding gang gang na the nut ji ne gong cha ri ne ti. ဟိုဘက်ကပြစ်တယ်လို့လို့လားဟုတ်ကဲ့။ဒီဒီမှာပြည့်ရတာ
ရဲကတော့တချင်းချင်းနဲ့ပြစ်ခတ်ရဲပါ7:25မိနစ်လောက်မှာပြစ်ခတ်တန်းလေးကြာပြီး55မိနစ်လောက်ကြာကြောင်းနဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တဲ့အတန်မျိုးမကြာကြောင်းဒေသခံတချို့ကပြောပြီးခလာ58ကပြစ်ခတ်တဲ့လက်နက်ကြီးကြီးတချို့အနည်းရှိခကွန်ရွာအတွင်းကိုကြာရောက်ခဲ့တယ်လို့နောက်ဒေသခံတို့ကလည်းပြောပါတယ်ခကွန်ရွ
ာဆိုမှကြောက်ရောက်ရှိရပြမောနေအိမ်ချုံဝန်းတဲ့မှာပေါ်ဒီအကြတိလို့ပြောကြတယ် start about zero လို့ပြောကြတယ်အပင်ကြီးမှာတော့ချိကအပင်ကြီးမှာလက်နေကြီးချိပြီးတော့အဲ့ဒီလက်နေကြီးကဘုံသွားနေပြင်ပြီးတော့ဒီမျိုးကြောင်ချိရပေါ့ဒါမှတော့ဒီကြောင်မိသားစုအဲ့ဒီမျိုးကြောင်မှာတော့ဝင်အိတ်ကြတယ်ဘာကောင်းမှမလုပ်တော့မချိကြောင်ကမှအစ်မိုးရေပတ်ပြီးတော့ဘုံသွားဘုံနိုင်တော့အများကြီးမပေါ်လဲပုံစံတော့ရှိတယ်ပေါ့ပြီးတော့ဒီမပွဲတဲ့အလုံးတစ်လုံးလောက်ပုံမှန်ကြတယ်လုံးလုံးပေါ့အခုကျွန်တော်တို့ပြင်ပြီးတော့
မဒိန်ရွာနဲ့ဝိုင်းမော်မျိုးရက်ကွက်၃ဘက်လဲကြားရောက်ကြောင်ကြားသိရပေမဲ့အတီးပြုတ်ချက်တော့မရပါဘူးဝိုင်းမော်ခြေဆိုင်ခလာ58အနီးမှာဒီလိုမကြာခဏပြစ်ခတ်တာလက်နက်ကြီးကြီးတွေရွာတွင်းကြားရောက်ပောက်ကွဲပြီးတော့ဒေသခံတွေထိခိုက်သေးကြတာတွေကြောင့်အနီးနားကျေးရွာကဒေသခံတို့ဟာဝိုင်းမော်မျိုးပေါ်ကိုပြောင်းရွှေ့နေထိုင်ကြပါတယ်ဗိုလ်သူနှင့်ညနေခင်းပိုင်းကတော့ AR မြောင်းတိုင်းစံတက်လာတဲ့စစ်ကောင်စီတပ်ကတင်းမော့ကိုရွှေကူမျိုးအောက်ဖက်ကြောက်ကြီးရွာအနီးမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းရွှေကူမျိုးကန်တို့က VOA ကိုပြောပါတယ်
မနေ့ကညနေပိုင်း၃နာရီလေးနဲ့တော့စမောနဲ့ပြည်ရတဲ့နဲ့ဖြစ်တာဒါမှစမောတော့မရှိပါကြောင်းဒီရေတိုးနေတော့ညကကျဲနေရောအဝေးရန်ပြင်းနေတာထပ်ပိုက်လုံးနဲ့ချစမောလည်းပြန်ဖြစ်တယ်စမောအဘိဓိလည်းပြန်ဖြစ်ဝန်နိုင်ဝလာမရှိခိုက်ကြတော့ဘယ်မှမမ်းသိ
KIA နဲ့ PDF ဦးအောင်တက်ဖွဲ့တွေဟာရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးကနေမကြာခဏပြစ်ခတ်တိုက်ခိုက်လေးရှိပြီးတော့ပြီးခဲ့တဲ့လပိုင်းကကြောက်ကြီးရဲစခန်းကိုKIA ကဝင်ရောက်စီးနှင်တာတွေရှိခဲ့မှုပါတယ်ဗိုလ်သူနေကဝိုင်းမော်နဲ့ရွှေကူပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ KIA ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကချင်ပြည်နယ်ကစစ်ရေးအခြေအနေကိုကိုရနိုင်ပြောပြပေးခဲ့တာပါအခုတော့တဝယ်ဘက်ကလုံခြုံရေးအခြေအနေကိုကြည့်အောင်ပါရှင်တနင်္သာရီတိုင်းတဝယ်မြို့မှာအရင်ရက်တွေကတည်းကလုံခြုံရေးကပိုးပြီးတင်းကျပ်ပြီးစစ်ဆေးတာတွေလည်းပိုးပြီးလုံနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်မြို့ခြေဆိုင်တန်ရင်ကနေတပ်ဖွဲ့ဝင်တွေထွက်ပြေးသွားတယ်ဆိုတော့သတင်းထွက်လာပြီးတဲ့နောက်မှာအခုလိုလုံခြုံရေးတွေကိုပိုးပြီးတင်းကျပ်ထားတာကိုတွေ့ရတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်အလိမာကပြောပြပေးမှာပ
ါဒဝဲမြို့အခြေဆိုင်ခလာရ25တန်ရင်ကတပ်သားတချို့လက်နက်တွေနဲ့အတူထွက်ပြေးသွားတယ်ဆိုတဲ့သတင်းလူမှုဆက်သွယ်ရေးမီဒီယာပေါ်မှာကြဲကြဲပြန့်ပြန့်ထွက်လာပြီးတဲ့နောက်ဒဝဲမြို့မှာအရင်ရက်တွေကထက်လုံခြုံရေးပိုတင်းကျပ်နေတယ်လို့မြို့ကတူက VOE ကိုပြောပါတယ
်ကျွန်တော်တို့ဒဝဲမှာဟိုဟာတက်မ25က25ရောက်လက်နက်ကြီးစုံနဲ့ထပ်ပြေးသွားတယ်လို့ကြားရတယ်ကြာအဲ့ဒါမှန်ပါလိမ့်ကြာဟုတ်ကျွန်တော်တို့ဟိုဟာအခုသတင်းတွေမှာလည်းဆိုတော့ကျွန်တော်တက်လာတာရှိကြကြာသိချလို့ဘာလို့မသိဘူးလားပြီးရင်ကျွန်တော်တို့ကမြောက်ကတက်တာရဲ့ဟိုကျွန်တော်တို့ပောက်တဲ့တက်တာရဲ့အရှိတက်ဟိုဟာဝင်ပောက်တွေသူတို့ကပိတ်ထုတ်ပြီးတော့အခုရှာနေတယ်ကြာသူတို့မျိုးတွေအများကြီးတင်းကျပြီးတော့သူတို့လုံနေကြရှိရကြ။တခြားနယ်တွေကိုဆင်းပြီးတော့လိုက်မှွေတာတို့ရှုပ်တာတို့မရှိသေးဘူးကအခုလောလောဆယ်ခါလေ
း။ဒဝဲမျိုးကိုအများရန်ဖျက်ဆီးသွားလာနေတဲ့လောင်းလုံဒေသခံတို့ကလည်းအရင်ရက်တွေကထက်ဒီနေ့မှပိုတင်းကျပ်တယ်လို့ပြောပါရယ်
။အရင်နေ့တွေထက်ပိုပြီးဒီနေ့ကတော့ပိုဆက်များတယ်။ဒီဟာအကလီဆိုတဲ့နောက်ဟာလူပါရှိမှရတယ်။သွားလို့ရတယ်။သူတို့ခမောက်မပိုင်လည်းမရဘူး။မှတ်ပုတ်တင်ပြလို့လည်းမရဘူး။အဲ့ဒါလေအကုန်ရှိမှရအဲ့ဒါရှိမှရတော့ဆက်ဆံတာရှိမှရစားတွေကဒီတိုင်းပဲလေစားတိုင်းပါတယောက်တည်းမရဘူးနောက်လိုက်တယ်လေအကုန်လုံးရှိမှရကိုယ်နဲ့ပူထိုးတာလည်းညနေကျရင်ပူထိုးတာပေါ့အဲ့ဒါမျိုးပြီးတော့အရင်ကတော့မှသူတို့ဆက်တာအရင်ကတော့ဒုတ်သားလက်နဲ့တွေဆက်တယ်အခုဒုတ်သားလက်နဲ့မဟုတ်ဘူးအကုန်လုံးပြရတယ် သက်ဆိုင်ကြတွေပါလေအဆုံးဖက်တာမျိုး
ဒဝဲမျိုးကတပ်ဖွဲ့ဝင်တွေထွက်ပြေးသွားတဲ့ဆိုတဲ့တဲ့င်းနဲ့တရက်မျိုးကာကွယ်ရေးပစ္စည်းစက်ယုံကတပ်ဖွဲ့ဝင်တွေထွက်ပြေးသွားတဲ့ဆိုတဲ့တဲ့င်းတွေဟာတဲ့င်းမာတွေဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရှင်
။မန်လေးမှာပြောပြပေးသွားတာပါ။အခုတော့မလေးရှားရကမြန်မာတွေရဲ့အခြေအနေကိုကြည့်အောင်ပါ။မလေးရှားနိုင်ငံမှာကိုဗစ်ကာကွယ်ဆေးပထမတလုံးထိုးပြီးတဲ့နိုင်ငံခြားသားရွှေ့ပြောင်းအလို့သမားတွေထဲမှာတည်ဆုံးသူတွေရှိနေတယ်လို့အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းပါပါတယ်။တည်ဆုံးရတဲ့အကြောင်းရင်းအတိအကျမသိရပဲတည်ဆုံးသူတွေမှာယောဂအခန်းရှိသူတွေကိုဗစ်ယောဂခံစားပြီးတော့တိတ်မကြခင်မှာပဲကာကွယ်ဆေးသွားပြီးတော့ထိုးသူတွေပါတယ်လို့မြန်မာရွှေ့ပြောင်းအလို့သမားတွေအကူအညီပေးနေတဲ့သူတွေက VOA ကိုပြောပါတယ်။ VOA သတင်းတောက်မအေးမှာသတင်းပေးပို့ထားတာနားဆင်နိုင်ပါပြီ
။ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့မလေးရှားနိုင်ငံမှာတော့နိုင်ငံခြားသားရွှေ့ပြောင်းအလို့သမားတွေနဲ့ပတ်သက်ပြီးကွန်ဗင်းရှင်စင်တာတွေကိုနေရာနှံ့ထားပြီးဒီလဇန်ကစပြီးကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်။ပထမကာကွယ်ဆေးထိုးပြီးမှလူတချို့ဟာအကြောင်းရင်းမသိပဲလူ30တဲ့မနဲ့သိဆုံးမှုတွေရှိလာကြောင်းမလေးရှားမှာအလုပ်သမားတွေကိုအကူအညီပေးနေတဲ့ဥတီယာမမောင်ကပြောပါတယ်
။ဟုတ်ကဲ့။ပထမဆေးထိုးပြီးတဲ့အချိန်မှာတချို့ကကျန်းမာရေးအထံကြောင့်သုံးနာတွေတွေ့ရတယ်ပေါ့နော်။ဟိုစီးချိုသမားတွေတချို့တွေ့ရတယ်။တချို့ကြတော့လေတခြားယောဂါပေါ့အခန့်ရှိလို့သုံးနာရှိတယ်။တချို့ကြတော့လေအရက်တောက်ပြီးတော့သုံးနာတွေတွေ့နေရတဲ့ခါကြတော့လေဒီရက်ထဲမှာအယောက်30ဝန်းကျင်လောက်ရှိနေတယ်ခင်ဗျသူကိုဗစ်ဖြစ်ထားတယ်ပေါ့နော်ကိုဗစ်ဖြစ်ထားပြီးပြီဆိုရင်သူနောက်ထပ်သွားဆစ်လိုက်လို့ negative ဖြစ်ပြီဆိုလို့ချင်းအဲသူကထိုးလို့ရတယ်ဆိုပြီးသွားထိုးတာမျိုးတွေရှိတယ်ပေါ့နော်နောက်ကျွန်တော်သိရသလောက်ကတချို့ကြတော့လေဘာသာစကားအားနေတာလေပေါ့ပေါ့မှာပေါ့နော်ဟိုကတော့ဟိုမိကုန်းနေမိတာပေါ့ဟိုမှာကိုဗစ်ဖြစ်ဘူးလားကိုဗစ်ဖြစ်ဘူးတဲ့အချိန်မှာအဲ့ဒီနေရာဒေတာကိုသွားဘူးလားစသဖြင့်ပေါ့သူတို့မေးကိုနေမေးတယ်အဲ့မေးတဲ့အခါမှာသူ့ဘက်ကဟိုရေရာသူမထင်နိုင်လို့လဲပါခြင်းပါမပေါ့နော်ကျွန်တော်တို့တရားသလောက်ကတော့ကိုဗစ်ဖြစ်ပြီးရက်30ပြေးမှဖိုးခွင့်ရှိတယ်လို့ဒါမျိုးကြီးလည်းကျွန်တော်တို့သိထားတယ်ဆိုတော့လေတို့တွေကကိုဗစ်ဖြစ်ပြီးဆစ်လိုက်လို့ negative ဖြစ်ပြီးဆိုတော့လေသူကလည်းရချင်းရထားပြီဆိုလို့ချင်းတခါလေသွားထိုးလိုက်တာမျိုးလည်းရှိတာပေါ့နော်မြန်မာအများကြီးလည်းပါတယ်ခင်ဗျာ30ဝန်းကျင်လာပေါ့အဲ့တော့ဟိုကျွန်တော်တို့ကတော့ခမဲကြီး30ဝန်းကျင်ခန့်လို့ပဲပြောတာပေါ့နော်
ကိုဗစ်ကာကွယ်ဆေးထိုးပေးနေရမှာဒီလဇန်ကစပြီး22ရက်နေ့နောက်ဆုံးထားပြီးကွန်ဗင်းရှင်းစင်တာတွေမှာကာကွယ်ဆေးတွေထိုးနှံဖို့အကြောင်းကြားထားတယ်လို့လည်းဥတီယာမမောင်ကပြောပါတယ်
။သွားထိုးလို့ရနေတယ်ပေါ့နော်ရက်ချင်းမရတဲ့လူတွေ။တော့အဲ့ဒါကတော့ဒီ22ရက်နေ့အထိသူတို့ဖွင့်ပေးထားတယ်။22ရက်နေ့ကျော်ပြီးတော့သူတို့ထပ်ဖွင့်ပေးမှမဖွင့်ပေးမှဆိုတော့ဈေးမထိုးရသေးတဲ့လူကြီးပေါ်မှာမူတည်ပြီးတော့သွားထိုးနိုင်တယ်ဆိုတဲ့ဟာလေးတော့သူတို့တရားဝင်ကြေညာချက်လေးတွေထုတ်ထားတယ်။ဒီကလေး9ရက်နေ့ကနေပြီးတော့22ရက်နေ့ဒီလာထိုးလို့ရပါတယ်ဆိုပြီးတော့
မြို့တော်ကွာလာလမ်ပူနဲ့အနီးတစ်ဝိုက်မှာတော့ convention center ကြီးတုံးမှုဖွင့်ထားတယ်လို့ကချမ်းဘက်မှာတခုရှားလန်းစီပန်ဆတဲ့နေရာကိုဖို့မှာလူအမြောက်များကာကွယ်ဆေးထိုးနိုင်ဖို့အတွက် convention center တွေဖွင့်လှစ်ထားပါတယ်မြန်မာတွေလည်းအတော်များများကာကွယ်ဆေးတွေသွားထိုးနေကြတာပါမလေးရှားနိုင်ငံမှာ covid အတည်ပြုလူနာသက်တမ်း4သိန်း6,000ကျော်ရှိပြီးအောက်တိုဘာ18ရက်နေ့တနေ့တည်းမှာပဲကူးစက်သူက12,000ကျော်ရှိနေပြီးသေဆုံးသူကလည်း200ကျော်ရှိနေပါတယ်စုစုပေါင်းသေဆုံးသူကတော့13,300ကျော်အထိမြင့်တက်လာနေကြောင်းမလေးရှားနိုင်ငံကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ View American တန်ရဲ့တောက်ကြံနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24/40/51နဲ့တို့အပြင်လှမ်းလမ်းမီတာ190ကပါထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ွယ်ထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်အပြင်ကျမရေးကဏ္ဍအတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှိရင်ကျွန်တော်တို့ covid ဖြစ်ပြီးတော့ဆက်နှစ်ပတ်ပေါ့နော်3လအကြာမှာဒီ covid symptom တွေဆက်ပြီးပြနေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်စပြီးတွေ့လာတာပြီးခဲ့နှစ်6
မြန်မာနိုင်ငံမှာရင်ဆိုင်နေတဲ့ COVID တက်တဲ့လှိုင်းမှာသတိထားမှာတွေကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုကြားကြမှာပါ COVID ကာယောဂါလှိုင်းနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံရေးခေါင်းဆောင်မှုကောင်းဖို့ကတိတ်ကိုအရေးကြီးတယ်လို့ဒီအကြောင်းကိုဥအောင်ခင်နဲ့ကိုညံဝင်းအောင်ကတင်ပြပေးမှာပါနားဆင်နိုင်ပါပြီ
ကိုဗစ်ရောဂါကြောင့်လူမှုစီးပွားရေးအဆောက်အဦယိုယွင်းပျက်စီးလာတာကိုတိုင်တွယ်ရမှာအစိုးရပါဝင်တဲ့အခန့်ကဏ္ဍဟာအလွန်အရေးကြီးကြောင်းအမေရိကန်၊ကနေဒါ၊အနောက်ဥရောပ၊ဂျပန်၊နယူးဇီလန်နဲ့ဩစတြေးလျတို့ပါဝင်တဲ့ OECD အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါလေ။ကျန်းမာရေးပညာရေးစီးပွားရေးအလုပ်အကိုင်စတာတွေမပျက်စီးအောင်ထိန်းသိမ်းနိုင်မှုအတွက်နိုင်ငံရေးခေါင်းဆောင်မှုကောင်းမွန်ဖို့လိုပါတယ်တဲ့။ဒါမှသာတိုင်းသူပြည်သားကအစိုးရကိုယုံကြည်လာမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့နိုင်ငံရေးခေါင်းဆောင်မှုကင်းမဲ့နေပါတယ်။ COVID ရောဂါနဲ့ပတ်သက်တဲ့စေတိတ်ပါပညာရှင်အတတ်ပညာရှင်ကျွမ်းကျွင်သူတွေကိုရှေ့တန်းတင်ပြီးသူတို့ရဲ့အကြံဉာဏ်ကိုနိုင်ငံရေးခေါင်းဆောင်တွေကနားထောင်ကြပါတယ်။ပညာရှင်တွေပါဝင်တဲ့ကော်မတီတွေဟာအစိုးရခေါင်းဆောင်ပိုင်းနဲ့ဓာတ်ရိုက်ဆက်ဆံပြီးအလုပ်လုပ်ကြပါလေ။သိပ္ပံကော်မတီတွေချပေးတဲ့အစီအစဉ်ကိုအစိုးရကအကောင့်ထည့်ပေါ်ပါလေ။ဗြိတိန်မှာဆိုရင်သိပ္ပံအကြံပေးအဖွဲ့နဲ့အစိုးရအဖွဲ့ဟာအမြဲတမ်းပူးပေါင်းဆောင်ရွက်ပါတယ်။ကိုဗစ်ရောဂါအကျက်လက်တွေကိုအစိုးရအဖွဲ့နဲ့ဆွေးနွေးပြီးလက်တွေလုတ်ကင်ဖို့ဆုံးဖြတ်ကြပါလေ
။မြန်မာပြည်မှာကိုဗစ်ကာယရောဂါဖြစ်ပွားမှုကို2020မတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်သိရှိရပါတယ်။အဲ့ဒီအချိန်ကစားပြီးကာယောဂါကာကွယ်ရေးစစ်ဆေးရေးနဲ့ကုသရေးစင်တာတွေကိုပြင်ဆင်လာခဲ့ပါတယ်ကိုဗစ်ပထမနဲ့ဒုတိယလှိုင်းကိုရင်ဆိုင်ခဲ့ရတဲ့ NLD အစိုးရဟာဆေးပညာရှင်တွေနဲ့လက်တွဲပြီးယောဂါကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကင်ပါတယ်ကိုဗစ်တိုက်ဖျက်ရေးဌာနတွေနဲ့ရိခါထောက်ပံ့တဲ့အလူရှင်တွေအများအပြားပေါ်ထွက်လာပါတယ်ဆေးရုံကဆရာဝန်နဲ့သူနာပြုတွေဟာမိမိတို့သဘောဆန္ဒလျောက်အိမ်မပြန်ဘဲအလုပ်လုပ်ကြပါတယ်ပြည်သူ့ကျမရေးကိုအစွမ်းကုန်စောင့်ရှောက်မယ်လို့အစိုးရခေါင်းဆောင်ဒေါ်စုကကတိပေးပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့အစိုးရပိသစွာပြည်သူ့အကျိုးတည်ပိုးနေတာကိုပြည်သူကယုံကြည်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့် NLD အစိုးရရဲ့ကိုဗစ်ကာကွယ်ရေးအစီအစဉ်တွေပြန်ဆိုင်သွားခဲ့ရပါတယ
်။လူဦးရေစံအသားအတွက်အိန္ဒိယတို့ကိုဗစ်ကာကွယ်ဆေးအလုံးရေတန်း30 NLD အစိုးရဝယ်ယူထားတဲ့အနေနဲ့လက်ခံရရှိတဲ့ဈေးတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးထိုးပေးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကြောင့်ကာကွယ်ဆေးထိုးရေးအစီအစဉ်ကတောင်းကနေဖြစ်ကုန်ပါလေ။ဇူလိုင်လကရတဲ့တရုတ်ဆေးသုံးသန်းနဲ့ဩဂုတ်လ10ရက်နေ့ကရတဲ့တက်တန်းကိုတိုင်းနယ်ပြည်နယ်တွေမှာထိုးပေးနေကြောင်းသိရပါတယ်။တက်ကြီးရွယ်အိုတွေ၊ကျန်းမာရေးဝန်ထမ်း၊အစိုးရဝန်ထမ်း၊စေနပ်ဝန်ထမ်းတွေကိုဦးစားပေးအဖြစ်တန်ပတ်ပြီးစေထိုးပေးနေတယ်လို့ဆိုပါတယ်ဒါပေမဲ့ကုမ္ပဏီအချို့ဟာမိမိဘာသာအစီအစဉ်လုပ်ပြီးအမှုတန်းတွေကိုကာကွယ်စေထိုးပေးကြောင်းသိရပါတယ
်ဆီယာနာမသိငင်ကလေးကအမေရိကန်ကကိုဗစ်ကာကွယ်ရေးရန်မုံငွေဒေါ်လာတန်း20ကျော်ထောက်ပံ့ပါတယ်ဆီယာနာသိတဲ့အခါ NLD အရသာအစိုးရကိုပေးတဲ့ဒေါ်လာတန်း40ကျော်ကိုအခြားအဖွဲ့အစည်းတွေကတဆင့်သုံးဆွဲဖို့လွှဲပြောင်းပေးလိုက်ပါတယ်အခုလဲဒေါ်လာတန်း90ကျော်တန်တဲ့ကူညီထောက်ပံ့မှုကိုပြည်သူတွေစီရောက်အောင်ဂျာဂန်အဖွဲ့အစည်းတွေကတဆင့်မျှဝေပေးသွားမယ်လို့ဆိုပါတယ်ရုရှားကစစ်ကောင်စီကိုတိုက်ရိုက်ထောက်ပံ့ပါတယ်ကိုဗစ်ထိုးစေးအလုံး9တန်းစစ်ကောင်စီတောင်းတာကို2တန်းပေးဖို့ရုရှားကကတိပြုပါတယ် တရုတ်ကိုဗစ်ဆေးအလုံးရေ3တန်းခွဲရရှိတဲ့အနေနဲ့တန်းတန်းကိုစစ်ကောင်စီကဝယ်ယူကြောင်းဇူလိုင်24ရက်နေ့ထုတ်စင်ဝါသတင်းမှာဖော်ပြပါတယ်စစ်ကောင်စီကလည်းဒေါ်လာ6တန်းထောက်ပံ့ပါတယ
်ခွင့်ပြုချက်မရဘဲကိုဗစ်ကာကွယ်ရေးဆေးထိုးပေးရင်အရေးယူမယ်လို့စစ်ကောင်စီကျန်းမာရေးဌာနကပြောတာကိုဩဂုတ်လ12ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်လောလောဆယ်တော့ကိုဗစ်ကာကွယ်ရေးမှာတရုတ်ကုန်တယ်ကြီးများအသင်းကတရုတ်ဆေးတင်သွင်းခွင့်နဲ့ဖြတ်ပြိုးခွင့်ကိုရရှိထားပြီးSML ဆေးဝါးကုမ္ပဏီကတော့အိန္ဒိယဆေးတင်သွင်းခွင့်နဲ့ဖြန့်ဖြူးခွင့်ကိုရရှိထားပါတယ်။တရုတ်ကာကွယ်ဆေးနှစ်ကြိမ်ထိုးရင်ကျပ်9000ကုန်ကျမယ်လို့တရုတ်ကုန်တင်များအသင်းကကြေညာထားတာကိုလည်းအေယာဝတီသတင်းမှာဖော်ပြပါတယ်။အာဆီယံရဲ့ကိုဗစ်ရန်ပုံငွေတွေကရသမျှတောင်းဖို့လဲတချို့မင်းအောင်နိုင်ကညွှန်ကြားထားပါတယ်။ဒါပေမဲ့အာနာမသိမီမှာIMF နိုင်ငံတကာငွေကြေးအဖွဲ့ကလှူထားတဲ့ COVID အလူငွေဒေါ်လာသန်း350ကတော့စရင်ပြောင်းနေတယ်လို့ကုလသမဂ္ဂဝန်ထမ်း Tom Andrew ကထောက်ပြပါတယ်။အနာသိမ့်တက်နယ်ကင်းဝေးနေတဲ့ဝဒေသမှာမေလကတစ်ကြိမ်ဇွန်လကတစ်ကြိမ်ဒေသခံပြည်သူအားလုံးကိုတရုတ်စိုးရအကူအညီနဲ့ COVID ကာကွယ်ရေးဆေးနှစ်ကြိမ်ထိုးပေးနိုင်ပါတယ်။မြန်မာတပြည်လုံးကိုခြုံကြည့်ရင်တော့ဇန်နဝါရီလကဇွန်လအထိ6လအတွင်းလူဦးရေရဲ့300ရာခိုင်နှုန်းကသာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ရောက်သိရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကဏ္ဍကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ COVID-19 တက်တဲ့အလှိုင်းတံကိုခံနေရချိန်မှာအများအပြားအကူးဆက်ခံရပြီးတော့ဒီလူနာတွေထဲမှာမှနလန်ပြန်ထလာချိန်မှာအဓိကသတိပြုစရာနှစ်ခုရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဘလို့သတိပြုစရာတွေပါလဲ။ဘလို့စီမံကုသပေးနိုင်ပါသလဲ။နယူးယောက်မှာ COVID လူနာတွေကိုကုသပေးနေတယ်လို့မြန်မာပြည်ကလူနာတွေကိုလည်းဖုန်းကနေတဆင့်အကူအညီပေးနေတဲ့ကူးဆက်ရောဂါအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျမရေကဏ္ဍမှာတင်ပြပေးမှာပ
ါ Okay ဒေါက်တာဆီယာတက်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံကအထူးသဖြင့်မြို့ကြီးတွေမှာပေါ့နော် COVID-19 ကဒီတစ်ခါတတိယလိုင်းမှာတော်တော်လေးအပြစ်များခဲ့ကြပြီးတော့အခုဆိုတချို့လဲပြန်ကောင်းလာတဲ့သူတွေနလန်ထလာသူတွေတချို့လဲနလန်ထကြာသူတွေပေါ့နော်ရှိလာတဲ့အနေအထားမှာဒီနလန္ထကာလအတွက်ဒီသတိပြုဆရာဆိုလို့ရှိရင်ဆရာကြီးဘာကိုအဓိကစာပြီးတော့ရှင်းပြခြင်းလဲ
သူဖြစ်ပြီးွားတဲ့လူတွေထဲမှာကျွန်တော်တို့အခုနောက်ပိုင်းဒီမှာဆိုရင်တော့တစ်နှစ်ခွဲ experience ရှိလာတဲ့အချိန်မှာဘာတွေတွေ့လာလဲဆိုတော့နာမည်တွေကတော့အမျိုးမျိုးပေးကြပါတယ်လွယ်လွယ်ကူကူနဲ့ပြောရလို့ရှိရင်တော့ long covid လို့ကျွန်တော်တို့သုံးတာပေါ့နော်ဒါပထမဆုံးကျွန်တော်သုံးခဲ့တဲ့နာမည်ဘာလို့ဆိုတော့ဒီ covid ဖြစ်ပြီးတဲ့အခါမှာအဲ့လိုလက္ခဏာကြီးကျန်နေတယ်နော်နောက်တချို့လူတွေကလည်း long hauler ဆိုပြီးတော့သုံးတယ်နောက်တစ်ခုကြတော့လေ post covid syndrome အမျိုးစုံပေါ့နော်ဆိုတော့ကျွန်တော်တို့နဲ့အတူတူလှုပ်လှုပ်တဲ့ဆရာဝန်တွေမှာကျွန်တော်တို့တွေ့တယ်ဒီ long covid ဆိုတာလွယ်လွယ်ကူနဲ့ပြောရလို့ရှင်ကျွန်တော်တို့ covid ဖြစ်ပြီးတော့12ပတ်ပေါ့နော်3လကြာမှဒီ covid symptom တွေဆက်ပြီးပြည်နေတာပေါ့လေဆိုတော့ပထမဆုံးစစချင်းကျွန်တော်တို့စပြီးတွေ့လာတာပြီးခဲ့နှစ်6လပိုင်းလောက်တုန်းမှာဒီ Sweden မှာစပြီးတော့ဆရာဝန်တွေကိုလေ့လာတယ်ပေါ့နော်ဖြစ်ထားတဲ့ဆရာဝန်တွေပေါ့နော်30ရာခိုင်နှုန်းပေါ့နော်ဆိုတော့ဒီနေ့တော့များတယ်ကိုရဲ့ပထမဖြစ်ပြီးတော့ရက်60ပေါ့အကုန်လုံးကတော့ကောင်းသွားကြပြီကိုရဲ့မဖျားတော့ဘူးဘာမှမဖြစ်ဒါပေမဲ့သူတို့တဲမှာအကုန်လုံးအဲ့လိုနှုံးတာပေါ့နော်ဖတိလို့ခေါ်တယ်အဲ့ဒီခါကြီးကရှိနေတယ်ဘာဖြစ်လို့ဘာလို့မသိဘူးအဲ့ဒီလူတွေကိုနောက်ထပ်6လကြာတဲ့အခါမှာဖြတ်ပြီးလေ့လာတဲ့အခါမှာ1500ခိုင်နှုန်းလောက်အထိကကျန်နေသေးတယ်ဆိုတော့အယောက်တရာမှာ15ယောက်ဆိုတာလေအယောက်တန်းဆိုလို့ရှိရင်ဒီဆိုတာနံပါတ်ကြီးတစ်ခုဖြစ်သွားတာပေါ့နော
်10ယောက်မှဆိုရင်1000ခွဲပေါ့နော
်ဟုတ်တယ်ခင်ဗျာဆိုဖတိဆိုတဲ့ဟာလေတကယ်ဟိုအဲ့ဒီ1500ခိုင်တော့ကလေသူတို့ရဲ့အလောက်ကိုင်မှာဒုက္ခရောက်တယ်ဆိုပြီးတော့ပြောလာကြတာကျွန်တော်လည်းမျက်မြင်ကိုယ်တွေ့ရှိပါတယ်ကျွန်တော်တို့ရဲ့လုပ်ဖို့ကိုင်ဘက်အရန်တွတ်တွတ်လက်လက်ရှိနေတဲ့လူတစ်ယောက်ကနေဆိုကျွန်တော်ကနှစ်ပိုင်းပြောင်းသွားတယ်ပေါ့နံပါတ်1ကဖတိဆိုတဲ့တစ်ပိုင်းနောက်တစ်ခုက neuro cognitive အပိုင်းပေါ့ဘုံနောက်ကနေသုံးဖြတ်ချက်ချတဲ့အပိုင်းပေါ့ဘာလဲဆိုတော့အလောက်တခုကိုမြန်မြန်ဆန်ဆန်လုပ်နိုင်တာ decision တခုကိုချတာပြက်ပြက်သားသားချနိုင်တာဟိုတွေးဝေငေးမောပြင်းမရှိဘူးပေါ့တချို့ကိစ္စတွေဆိုဟိုလမ်းလျှောက်တဲ့ခါမှာအရန်ကို slow ပြက်သွားတယ်ကိုယ့်ရဲ့ decision တွေကအကျန်းကိုကြာလာတယ်ဟိုစကားတစ်ခုတစ်ခုနဲ့ဒီကြားထဲမှာ gap တွေစဉ်းစားပြီးအမျိုးအပိုင်းတွေပါလာတယ်ပေါ့နော
်ဟုတ်ကဲ့နှုံးနေတာပေါ့နော်ဆုံးဖြတ်ချက်ချခက်တယ
်ဟုတ်တယ်ဆိုဒီနှစ်ပိုင်းဟာအဓိကဖြစ်လာတယ်ပေါ့ဆိုတော့ကျွန်တော်တို့က let's face objectively ပေါ့နော် subjectively ကတော့သူကဗဇက်ကနေပြောလာတယ်ဒါပေမဲ့တကယ်လက်တွေ့အရာအဖြစ်ကျွန်တော်တို့လုတ်လိုက်တဲ့ခါမှာ
မင်းမင်းရရတခုမှမရှိတခုပဲရှိတာအရင်တော့ Lyme disease ဖြစ်ဘူးတယ်ဆိုတဲ့ evidence ရှိတယ်။ဒီမှာလည်းကျွန်တော်တို့ဒီရောဂါမရှိပါဘူး။ Lyme disease ဆိုတာဒီမှာသမီးမင်းပေါ်မှာရှိတဲ့အကောင်ကနေကိုက်ပြီးတော့ဖြစ်လေတဲ့ကိစ္စပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနုံးတာနဲ့ဒီဆုံးဖြတ်ခတ်တာအတွက်ပေါ့နော်။အဲ့ဒီအတွက်ဘယ်လိုမျိုးဒီစီမံကုသမှုတွေလုပ်တင်လဲ
။အဲ့ဒါလေးတော်တော်လေးခက်တယ်ကိုရဲဒီလားအဲ့ဒီနုံးတဲ့ဟာကလေကျွန်တော်တို့စီမံတော့ try လုပ်တဲ့စီရှိတာပေါ့နော်။ဒါပေမဲ့လည်းကောင်းမယ်မကောင်းမယ်ဆိုတာကျွန်တော်တို့လည်းအမှမခံဘူး။ကျွန်တော်တို့မှာသုံးတဲ့တကွာတော့ deloxetine ဆိုတဲ့ဈေးတစ်ခုရှိပါတယ်။မဟုတ်လို့ကျွန်တော်တို့သုံးတယ်ဆိုတော့ကျွန်တော်တို့ဒီခုနပြောဆိုပဲကျွန်တော် Lyme disease မှာအဲ့ဒါနဲ့သုံးခဲ့တဲ့ဟာပေါ်မှာမူတည်ပြီးတော့ရခဲ့တဲ့ data လေးကိုမူတည်ပြီးတော့လုပ်ခဲ့ကြပါတာပါ။အောင်မြင်လားဆိုတော့အောင်ပြီးတော့မဟုတ်ပါဘူး။ဒါပေမဲ့လည်းတချို့လူတွေကတော့သက်သာတယ်လို့တော့ပြောပါတယ်။ဒါတစ်ပိုင်းပေါ့နော်။နောက်ထပ်တစ်ပိုင်းကတော့အဲ့ဒီလူတွေအကုန်လုံးကျွန်တော် vaccine ထိုးပါတယ်။ဘာဖြစ်လို့လဲဆိုတော့Moderna and Pfizer AstraZeneca လည်းပါပါတယ် Johnson & Johnson လည်းပါပါတယ်ဒီအခုလက်ရှိ vaccine လေးမျိုးဒီ targeted to the spike protein ကို block လုပ်တဲ့ antibody ကိုပေါ်လာပါဆိုတော့ဒီကောင်တွေသွားပြီး block လုပ်လို့ရှိရင်တတ်နိုင်သလောက်ဒီ symptom တွေကျသွားနိုင်သလားပေါ့ဒါတစ်ပိုင်းနံပါတ်2တစ်ပိုင်းကဒီလူတွေကအရင်တော့ရခဲ့တယ် variant ဆိုမကာကွယ်ပါဘူးဆိုတော့အဲ့လို variant ဆိုရလို့ရှိရင်ဒီကောင်တွေတခါ another spike တွေထပ်ပြီးတော့ဘိုင်းလုံးပါလေ AC ကိုထပ်ပိုင်းလို့ရှင်ထပ်ပြီးတော့စင်တန်တွေပို့ဆိုးมาပေါ့ဆိုတော့အဲ့ဒီတစ်ခုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကတော်တော်များများကိုအကုန်လုံးနှီးပါပေါ့เนาะ vaccine ကိုရအောင်ထိုးခိုင်းပါတယ်အာထိုးပြီးလို့အဲ့ဒီစင်တန်တွေပျောက်သွားတဲ့လူတွေလည်းရှိပါတယ်ဒါဟို literature တွေမှာလည်းအခုလက်ရှိဟိုကျွန်တော်တို့ခေါ်တဲ့ PubMed လို့ခေါ်တာပေါ့เนาะအဲ့ဒီထဲမှာသူတို့ပြောတဲ့အရဆို80ရာခိုင်နှုန်းနှီးပါအထိတော့လူတို့ vaccine နဲ့လုံးကြည့်လိုက်လို့ရှင်ဒီစင်တန်တွေပျောက်တယ်လို့ပြောတယ်ဒါပေမဲ့100ရာခိုင်နှုန်းထိကတော့မပျောက်သေးပါဘူးဆိုတော့ကျွန်တော်တို့နားလေတဲ့တစ်ပိုင်းကတော့auto antibodies ကိုခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ cell တွေကနေတစ်ဆင့် antibody တွေထွက်လာတာ။ကိုယ်ပြန်ပြီးတော့ဒုက္ခလာပြန်ပေးနေတာ။ဆိုတော့ကျွန်တော်တို့ technique ကတော့နှစ်ခုပဲပေါ့။အဲ့ဒီလူနာတွေကိုကျွန်တော်တို့ကတစ်ချက်ကတော့နားထောင်နေပါ symptom တွေရသလဲပေါ့နော်။နံပါတ်1ကတော့တတ်နိုင်သလောက်ခါတလေကြိုက်အဲ့ the loss sitting ဆိုတဲ့စီကို try ကြည့်ပါတယ်။ဒါပေမဲ့အကုန်လုံးကတော့ကျွန်တော်တို့လုံးဝ recommended လုပ်တာဖြစ်နိုင်လို့ရှိရင်ရအောင်ကျွန်တော်စေကမ်းပါတယ်ထိုးပေးတာကတော့ the vaccine ကိုတော့ကျွန်တော်ထိုးပေးပါတယ်။ဒီ fatigue ကတော့အရန်ကိုတရားမှာ9ရောက်လောက်ကြာရင်တော့မှတော်တော်လေးကို damage ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်။ဘာလို့လဲဆိုတော့ဟိုအလုံးမလုံးနိုင်တော့လို့ရှိရင်အနောက်အခြားသောဖြစ်လာနိုင်တဲ့သင့်ပွားပြဿနာတွေအများကြီးကြံလာပါတော့။အလုံးမလုံးနိုင်ဆိုရင်အလုပ်ပိုင်ချေကဘယ်အလုပ်ခံတော့မှအလုပ်ပြုတ်လို့ရှိရင်မိသားစုတွေရှိတယ်။ဆိုအမျိုးမျိုးအပိုင်းတွေပါလာတယ်။ဟိုကျွန်တော်တို့တငယ်ချင်းအပိုင်းတွေမှာလည်းတွေ့နေရတယ်။တကယ်ကိုအလုံးမလုံးနိုင်တော့လား။ဟိုအလုံးမလုံးနိုင်ဘူးဆိုတာ
ဟုတ်ကဲ့ဒီ
ဟိုတိတိတတ်တာ
စိတ်ပိုက်ဆိုင်ရာမတန်ဆွမ်းဖြစ်သွားတယ်လို့ပေါ့နော်
ဟုတ်တယ်စိတ်အဓိကသူတို့စိတ်ထဲမှာလေဒီဘိုင်းပေါ့
ဟုတ်ဒီနုံးနာပြီလို့ရှိရင်နောက်တစ်ခုကတော့ဒီဆုံးဖြတ်ရတွေ့ဝေပြီးတော့နှေးကွေလေးလံနေတာပေါ့နော်ဘယ်လိုမျိုးသူ့အတွက်စီမံပေးတယ်လဲ
သူတို့လေကျွန်တော်ကအတက်နိုင်ဆုံးပေါ့နော်သူတို့ကတော့ကျွန်တော်တို့စီဥစာရေးခိုင်းနေကိုရတခါလေးကြားလို့ရှိရင်ဆရာအစည်းကမ်းနေလာပြတယ်ဆိုတော့ကျွန်တော်တို့က group လို့ဟာမျိုးရှိကြတယ်ပေါ့နော် psychotherapy တယောက်ရှိတယ် neurologist ဆိုတဲ့ဦးနှောက်နဲ့အာယုံကြောကိုကြည့်တဲ့လူတယောက်ရှိတယ် cardiologist နှလုံးကိုကြည့်တဲ့လူတယောက်ရှိတယ်ကျွန်တော်တို့လိုမျိုးဥစ္စာယောဂကြည့်တဲ့လူတယောက်ရှိတယ်ဆိုတော့သူတို့ကိုအရန်ကိုနှုံးနေတဲ့ fatigue ဆိုလို့ရှိရင်အမှအခုနကကျွန်တော်ပြောသလိုပဲအစည်းအလေးတွေပေးကြည့်တယ်နောက်တစ်ခုကတော့သူတို့အတက်နိုင်ဆုံးကိုယ့်ရဲ့အလုပ်မှာပြန်ပြီးတော့ occupy ဖြစ်အောင်လုပ်ပေးတယ်သူနည်းနည်းများပြန်ပြီးတော့ environment ကို adjust ပေါ့နော်ပြန်လုပ်လာနိုင်သလားပေါ့လေဟိုအိမ်မှာပဲတစ်ချိန်လုံးခွေပြီးတော့နေတာမျိုးတွေတော့ဒါမျိုးတွေကိုတော့အားမပေးဘူးပေါ့လေကျွန်တော်တို့ quit down နေဆိုရင်လည်းကျွန်တော်တို့ကဘာဖြစ်လို့ယူချင်ရတာလဲမြန်လုပ်နိုင်တာပဲတော့လုပ်ကြည့်စမ်းပါအောင်ဟို account back ကိုပို့ပြီးတော့သူတို့လုပ်စေချင်တယ်ဟိုမကောင်းတာကိုကျွန်တော်တို့ကတတ်နိုင်သလောက်ကိုရှောင်ပေးတယ်ဥပမာဒီအလုပ်ကညအောက်အလုပ်တစ်ခုကိုလုပ်ရတယ်ဆိုလို့ရှိရင်နေ့ဘက်ကိုအလုပ်ကိုပြောင်းကြည့်ပါလားဒါမှမဟုတ်လို့ရှိရင်တန်ချင်းဘက်ကိုသွားပြီးတော့လှုပ်ကြည့်ပါလားဆိုဒီလိုမျိုးတွေပေါ့နော်ဟိုကောင်းလာနိုင်တယ်ဆိုတဲ့အပိုင်းကိုကျွန်တော်ကပို့ပြီးတော့ပြော data တွေပြရတယ်ဘယ်မှာကြည့်တရားမှာ80တောင်ကောင်းတယ်ခင်ဗျာ vaccine မတူရသေးဘူးသွားပြန်ထိုးလိုက်ပါ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ကြတာပါ။အခုတော့ Fever Wine တော်သားရဲ့စီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံမြို့နယ်မထောကျေးရွာအုပ်စုထဲမှာရှိတဲ့ရွာသားတွေကိုနှစ်ရက်အတွင်းအပီးရှောင်ပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကတတိပေးပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာ RCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ရွာသားတွေထိမှန်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေရဲ့ပါတီပိုင်းရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့စစ်ဆေးသွားမဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖပွန်ခရိုင် KNU ကရင်မျိုးသားစီယုံတပ်မဟာငါဖပွန်မြို့နယ်မထောကျေးရွာအုပ်စုမှာရှိတဲ့ရွာသားတွေကိုနှစ်ရက်အတွင်းအပြေးရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်သတိပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့မှာအဲ့ဒီမထောကျေးရွာအုပ်စုမှာရှိတဲ့ထွေသီးဦးနဲ့မထောရွာကြားမှာနယ်မြေခံ KNLE တပ်ဟန်ငါးနဲ့စစ်ကောင်စီ BGF ပူးပေါင်းတပ်တွေအကြားပစ်ခတ်မှုရှိတယ်လို့ KNLE ဖက်ကထပ်မံပစ်ပါကတွေ့ရှိသူအားလုံးကိုအကုန်ပြန်ပစ်မှာဖြစ်တာကြောင့်ရွာမှာနေထိုင်တဲ့သူတွေအနေနဲ့ရွာကနေရှောင်ထားပေးဖို့စစ်ကောင်စီတပ်ဘက်ကပြောတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဘက်ကတတိပေးပြောဆိုထားတာတွေကြောင့်ရွာသားတချို့တခြားရွာတွေမှာတွားရောက်တင်းရှောင်နေကြပါတယ်လက်ရှိအချိန် KNU တပ်မဟာ9မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေကစစ်ရေးလှုပ်ရှားမှုတွေကိုနှီးပြူဟာကြကြလှုပ်ဆောင်လာပြီးတပ်အင်အားစစ်ဘက်ဆိုင်ရာသုံးပစ္စည်းများထပ်မံဖြည့်လာတယ်လို့လည်း KNUတပ်မဟာငါဘက်ကအခုလ14ရက်နေ့မှာထုတ်ပြန်ထားတာရှိပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်းမဲမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကြဩဂုတ်လ18ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ကွန်ရွာသားလူကြီးစံထိမှန်တန်ရန်ရရှိပြီးနေအိမ်နှလုံးထိမှန်ပျက်စီးခဲ့တယ်လို့ဒေသခံလူကပြောပါတယ်။ဩဂုတ်လ10ရက်နေ့ကနေစတင်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ပန်ကွန်ပန်ဆန်မန်ဖြတ်ရွာသား900ကျော်နန်းဆောင်ကြီးရွာမိုင်းတင်ကြီးရွာနဲ့ကျူရှောကြီးရွာဘုံကြီးကျောင်းတွေမှာစစ်ရှောင်ခိုးလုံနေကြရပါတယ်လက်ရှိကျောင်းမဲမြို့မှာရှိတဲ့စစ်ရှောင်စုစုပေါင်း1000ကျော်ဟာမိုးကာဝတ်ထည်နဲ့စားတောက်ဖွဲ့ရာတွေလိုအပ်နေတယ်လို့သိရပါတယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာမြန်မာစစ်တပ်ကနေထိတွေ့တိုက်ခိုက်မှုစီးမြင်အရမိမိကိုယ်ကိုခုခံပိုင်ခွင့်နဲ့အညီတောင်းကျမ်းသူတွေကိုပြန်လည်တုံ့ပြန်ပစ်ခတ်သွားမယ်လို့ရွာတွေမှာလက်လံကြေညာခဲ့တဲ့အတွက်ဒေသခံတွေကစိုးရိမ်ပြီးရွာတွေကနေစွန့်ခွာထွက်ပြေးနေကြပါတယ်။နယ်မြေခံခလာရ58တပ်ရင်းကိုဇူလိုင်လ29ရက်နေ့ကနေဩဂုတ်လ14ရက်နေ့အတွင်းလက်နက်ကင်အဖွဲ့အစည်းတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့အကြိမ်ကြိမ်လာရောက်ပစ်ခတ်တိုက်ခိုက်တာကြောင့်ပြန်လည်တုံ့ပြန်ပစ်ခတ်သွားမှာဖြစ်တဲ့အတွက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာပြည်သူတွေအနေနဲ့ဘေးကင်းလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့လက်လံကြေညာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ14ရက်နေ့ကစပြီးဝိုင်းမော်မြို့နယ်ထဲကမဒိန်ခကွမ်လဘန်နဲ့တံပောင်ကြီးရွာတွေကဒေသခံပြည်သူတွေကြောက်လန့်ပြီးနှိဆက်ရဝိုင်းမော်မြို့နယ်မြစ်ချင်းနှမြို့တွေကိုထွက်ပြေးတင်းရှောင်နေကြတယ်လို့ရမီရဖတ်တူကပြောပါရယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဦးစွန်းတောင်ကြီးရွာကနွားကျောင်းနေတဲ့ဒေသခံမျိုးမျိုးရာတူမြေမြုပ်မိုင်းနေမိတဲ့အတွက်ညာဘက်ရှေ့ရောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအရေးပေါ်ဆေးကုသမှုခံယူနေရပါတယ်မိုင်းနေမိတူဟာဦးအောင်သိန်းစန်းဆိုသူဖြစ်ပြီးဩဂတ်လ18ရက်နေ့နေ့လယ်ပိုင်းကနိုင်ရကုန်းရွာမှာနွားကျောင်းနေစဉ်အခုလိုမိုင်းနှမိတာဖြစ်တယ်လို့ကြေးရသားတွေကပြောပါတယ်အခုမိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်တပ်တွေအများအားတပ်ဆွဲထားတဲ့နေရာဖြစ်တယ်လို့ကြောက်တော်မြောက်တက်နဲ့လဲတောင်ကျောတဆက်တဲ့အနီးကရှိနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားချိန်ကနေဒီနေ့ဇူလိုင်လကုန်ပိုင်းအထိစစ်လက်ကျန်လက်နဲ့ပောက်ကွဲမှုကြောင့်သေဆုံးသူ49ဦးနဲ့ကလေးငယ်တွေပါဝင်ထိခိုက်တန်ရာရသူ82ဦးရှိခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့စီးရင်ရသိရပါတယ်
။မွန်ပြည်နယ်ရေးမြွနယ်အစင်ကြီးရွာပြည်ခိုင်ဖြိုးပါတီခေါင်းဆောင်တဦးဖြစ်သူဦးကိုကိုအသက်50တနည်းဟာသူ့ရဲ့ဥယျင်ချန်သွားတဲ့ကားလမ်းဘေးမှာဩဂုတ်လ16ရက်နေ့ညနေပိုင်းကထိုးသွင်းတန်ရာနဲ့လဲကျနေတာကိုတွေ့ရပြီးရေးမြွနယ်စီယုံကြီးအယောက်မှာတည်ဆုံသွားခဲ့ပါတယ်။အစင်ကြီးရွာဝယ်ပွဲ ဖယ်ဝေးရက်ွက်ကာလန်ဘေးမှာဥကိုကိုဟာဝဲဘက်ရင်အောင်မှာထိုးသွင်းဒဏ်ရာတစ်ချက်နဲ့ပက်လက်လန်လဲကျနေတာလို့သွားရောက်ကြည့်ရှုခဲ့တဲ့ဇနီးဖြစ်သူဒေါ်မိုးမိုးဝင်းကပြောပါတယ်အခင်းမဖြစ်ပွားမီနိုင်ရီပိုင်းအလိုမှာသူ့ရဲ့ဥယင်ချံကိုဆိုင်ငယ်နဲ့တူဦးသေးထွက်သွားရာကနေလက်တယ်မပေါ်ပဲလှုပ်ကြံခံရပြီးတည်ဆုံသွားရတာဖြစ်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးရေးမျိုးမှရဲစခန်းမှာပါဆောက်ရှစ်လေးမြင်းဆောင်နှစ်တဲ့နှစ်တုံညရဇဒကြီးဥရီပုံမှ300နှစ်အရာတည်ဆုံသူရဲ့ဇနီးကအမှုဖွင့်ပြီးရေးမျိုးမှရဲစခန်းကစစ်ဆေးဆောင်ရွက်လျက်ရှိနေပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဥပဒေနီးဥပဒေတွေနဲ့အညီစနစ်တကျဆောင်ရွက်ထားမှုတွေကိုစစ်ဆေးသွားမယ်လို့ဩဂတ်လ12ရက်နေ့ကထုတ်ပြန်လာပါတယ်အဲ့ဒီပေါ်တိုင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးအကဲခတ်သူတွေကဘယ်လိုမြင်ပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရွေးကောက်ပွဲကာလမှာလဲကိုဗစ် -19 နဲ့လူစုလူဝေးမလောက်ရပဲကျင်းပခဲ့ရသလိုလက်ရှိမှာရုံးလဲပိတ်ထားရတာကြာနေပြီဖြစ်တဲ့အတွက်ဒီလိုခက်ခဲကာလမှာစီးရင်စစ်မယ်ဆိုတာဟာနိုင်ငံရေးပါတီတွေကိုဒုက္ခပေးသလိုဖြစ်နေတယ်လို့ SNLD ထွေထွေတွင်းရေးမှူးဆိုင်းလိုက်ကအခုလိုပဲပြောပါတယ်
ကယ်လိုများနာစကားကနိုင်ငံရေးပါတီတွေကိုဆက်ဖြတ်ဖို့ဒါမှမဟုတ်အရေးယူဖို့လိုအပ်လာတယ်ဆိုလို့ရှိရင်ထောက်ထားတဲ့အနေနဲ့အသုံးပြုလို့ရအောင်ဒီလိုလဲလို့ပြောပါတယ်အခုလိုမျိုးနိုင်ငံကတအားရှုပ်ထွေးနေပြီးတော့မှနောက်အာဏာရယူထားတဲ့အပိုင်းကလည်းပဲဒါတရားဝင်လို့ဖားပြမဟုတ်ဘူးဆိုတဲ့အတွက်နိုင်ငံရေးပါတီတွေကအင်တန်ကိုဆက်ခဲပါတယ်သူဦးနဲ့တူဆက်သွယ်ပြုဖို့အစည်းအဝေးလုပ်ဖို့တော့မှအဆင်မပြေတဲ့ကာလမှာအခုလိုမျိုးငွေကြေးစစ်တာမျိုးတခြားစီးရင်လေတော့ဆောင်းပိုင်းတာတော့ဘယ်လိုမှအဆက်ပါဘူး
ဒါပေမဲ့ပါတီရန်ပုံငွေပိုင်ဆိုင်မှုတစုံတရာမရှိတဲ့မွန်ညင်ညွတ်ရေးပါတီ MUB ကတော့ဘာပြဿနာမှမရှိဘူးလို့ပြောခွင့်ရပုဂ္ဂိုလ်နိုင်တလညီကအခုလိုဆိုပါတယ
်ခြားပါတီတော့မသိဘူးကကျွန်တော်ပါတီမှာတော့အခက်အခဲတော့မရှိဘူးပဲကျွန်တော်ပိုင်ဆိုင်မှုပစ္စည်းဆိုတာဘာခုမှလည်းမရှိဘူးလေသင်ကြတော့လည်းကျွန်တော်တို့မှကြတော့တလမှဟိုဘောနော်ဒီစေကနာလောက်ပဲရှိသေးတော့ဘာမှခက်ခဲမရှိဘူးညနေတွေကလည်းသူတို့မှကြတော့ဟုတ်ဒီကိုဗစ်ချိန်မှာဆိုတော့ရမုံငူတုံးဆဲမှုကရှိတဲ့လောက်ပဲလေ
အာနာသိန်းစစ်ကောင်စီအနေနဲ့လက်ရှိနေသားမှာ NLD ထိပ်ပိုင်းခေါင်းဆောင်အားလုံးကိုအကြောင်းမျိုးမျိုးပြပြီးဖမ်းဆီးထားတာဖြစ်တာမို့ပါတီလုံးဝဖျက်တိန်တာကြီးညာဖို့အစ်စ်တစ်စီပဲကြံတော့တယ်လို့မြန်မာနိုင်ငံရေးလစ်လာတုံးတက်သူဦးတန်းစိုးနိုင်ကအခုလိုပဲဆိုပါတယ
်အဲ့ဒါကြီးရွေးချယ်ကပါလဲဆိုတော့ NLD ပါတီထပ်ပြီးရွေးမခံရအောင်လုပ်နေကြအဲသူက NLD ပါတီကိုလုံးဝကျသိညောင်းကျညာဘူးအဆင့်တစ်ဆင့်ပဲလို့တော့တာပ
ါနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်18နဲ့ဤဥပဒေ23တို့အရပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ခွဲစစ်စစ်တို့ဟာသက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းတွေရဲ့အကူအညီကိုရယူပြီးနိုင်ငံရေးပါတီတွေရဲ့ပါတီပိုင်ရန်ပုံငွေငွေကြေးပစ္စည်းစည်းရုံးတွေကိုမကြောက်မီစစ်ဆေးသွားမယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအခုအခါမှာတော့COVID-19 ကူးစက်ရောဂါကြောင့်အပြင်ထွက်လို့မရတဲ့အပြင်သူတို့ကိုပံ့ပိုးထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြည်내အစိုးရကထောက်ပံ့မှုတွေကိုကန့်သတ်လိုက်တဲ့အတွက်စခန်းတွေမှာစာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်မြောက်ဦးမြို့နယ်တင်ညိုဒုက္ခသည်စခန်းမှာရပ်ပရတ်တွန်းအကူအညီမရရင်ဒုက္ခသည်တွေအငဲပဲကြုံထိုက်တယ်လို့ဒေသခံတို့ဖြစ်သူကိုခိုင်မန့်ကရခိုင်ပါသာနဲ့အခုလိုပြောပါတယ်
အခုက ICRC လဲဆန်ထောက်ပမှုနဲလာတယ်တခြားနေရာတွေကလည်းနေပါတယ်အဲ့ဒါကြောင့်စိုက်ရီတောက်ရီကအခက်ကြုံနေရတယ်လို့ကျွန်တော်တို့သိရပါတယ်အခုစားတောက်ရီကတော့လက်ကျန်လေးရှိတယ်နဲ့အခုရက်ပိုင်းအတွက်စခန်းတာဝန်ခံတွေကဖြည့်ရှင်းနေကြပါတယ်ဒီလိုရက်သားရှည်သွားမယ်ဆိုရင်စားတောက်ရီတဲ့အတော့ကိုဒုက္ခရောက်မယ်လို့စခန်းတာဝန်ခံတွေကပြောကြတယ်
ဒုက္ခသည်တွေရဲ့စားသောက်ရဲ့အခခဲ့ကိုလက်တလော့ဖြေရှင်းဖို့တော့အလူရှင်တွေရဲ့အကူအညီနဲ့အရေးဖားအဖွဲ့စိတ်တွေနဲ့ပရဟိတအဖွဲ့တွေစော်ရောက်ကူညီနေပေမဲ့ရေရေအတွက်ဆွေရမပါပဲထောက်ပံ့ဖို့မဖြစ်နိုင်ဘူးလို့အကူအညီပေးနေသူတွေကပြောပါတယ်။ညောင်ရှောက်စခန်းတာဝန်ခံကိုခိုင်မြော့အောင်ကတော့ဒုက္ခသည်တွေတို့အမြန်ဆုံးအကူအညီရအောင်အစိုးရအနေနဲ့စီစဉ်ပေးရှင်တယ်လို့ဆိုပါတယ်
။ကိုခိုင်ကလည်းဟိုဆိုးဆိုးဝတ်ဖြစ်နေတဲ့အချိန်မှာဒီကျောင်းအနေနဲ့လည်းဒီစီဆောင်တွေကိုဒီဒုက္ခရောက်နေတဲ့သူတွေကိုဒီကိုခိုင်တလားမှာဒီထောက်ပံ့ရအောင်အမြန်ဆုံးအကူအညီဆောင်ရွက်ပေးရှင်ပါတယ်ကို
။စိုက်ရှောက်စခန်းကဒုက္ခသည်တွေကိုကူညီနေတဲ့ နိုင်ငံတကာကရခိုင်နယ်အဖွဲ့ ICRC အပါအဝင်တခါနိုင်ငံတကာအဖွဲ့စစ်တွေရဲ့ရိခထောက်ပံ့မှုအစီအစဉ်တွေကိုဩဂုတ်လ13ရက်နေ့မှာပြည်내အစိုးရကရဲစိုက်ခဲ့တာပါ။ကြောက်တော်မြို့နယ်နဲ့ပလောဝါမြို့နယ်အစက်မှာရှိတဲ့ငတရန်စိုက်ပစ်ရှောက်စခန်းကိုမကရသိမေကသွားရောက်လှူဒန်းခဲ့တဲ့ဝီလော့ကြောက်တော်လူမှုကွန်ရှင်ရဲ့အဖွဲ့ဝင်တဦးကသူတို့မြန်တက်ခဲ့ရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုရခိုင်ပါသားနဲ့အခုလိုပြောပါတယ
်။ငတရန်စိုက်ပစ်ရှောက်ဒီ
ငတရန်စစ်ဆောင်တွေရဲ့လက်ရှိခက်ခဲကတော့သူတို့ကလက်ရှိကိုဗစ်ကာလမှာအလုပ်ကိုင်ကလည်းမရှိလက်ရှိအနေထားကမီတာစုတစုစီစံနှုတ်စီဘူးတဘူးနှဘူးနဲ့မြစ်တွေများကြီးချက်ပြီးတော့စားရတဲ့အချိန်ဒီမှာရှိနေပါတယ်အဲ့ဒီမှာပေါ့
ကဲယောဂါကခက်ခဲဖြစ်နေတဲ့ပြည်သူတွေကိုအမြတ်ဆုံးကူညီထောက်ပံ့ပေးဖို့အပါအဝင်အခြား၅ချက်ကိုရခိုင်အမျိုးသားပါတီ ANP ကပြည်내အစိုးရကိုဒီလ၁၀ရက်နေ့ကအိတ်ဖုန်းပေးစာရေးသားတောက်ဆိုထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်ဖပွန်ခရိုင်ခရိုင်ညိုတပ်မဟာငါဖပွန်မြို့နယ်မထောကျေးရွာအုပ်စုမှရှိတဲ့ရွာသားတွေကိုနေရက်အတွင်းအပြည့်ရှောင်ထားပေးဖို့စစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့မှာလာရောက်တရီပေးပြောဆိုခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ထက်မှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘန်ကွန်ရွာသားတအူကြီးစာထိမှန်တန်ရာရပြီးနေအိမ်တွေလည်းပျက်စီးခဲ့ရပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့အကြောင်းအရာတွေကို Fever Wine Dot သားတွေကတင်ဆက်ပေးခဲ့တာပါ VW ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@vwnews.com ကိုစာရေးသားနိုင်ပါတယ်ဒီနေ့ညနေ 9:00 ခွဲကနေ 10:00 အထိ VW အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာလိုင်းနိုမီတာ19 25 32တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်VOA American တန်ရဲ့အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင့်ကပြောပြပေးပါအောင်ရှင
် Afghanistan နိုင်ငံကနေထွက်ခွာလို့တဲ့ American နိုင်ငံသားတွေအားလုံးဘေးကင်းလုံခြုံတဲ့အထိ American တွေဆက်ရှိနေဦးမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကကတိပေးပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲချင်းတွေကြုံရရမယ်လေအမေရိကန်တပ်တွေရုပ်သွင်းရေးအစီအစဉ်နဲ့ပတ်သက်လို့သမ္မတကသူ့ဆုံးဖြတ်ချက်အတိုင်းအခိုင်အမာရပ်တည်ထားတာပါတာလီဘန်တွေသိမ်းပိုက်လိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာဖိအိုပြဲချင်းတွေဟာကြိုတင်မျှော်မှန်းထားလို့မရနိုင်တဲ့အကြောင်းလဲအမေရိကန်ရုပ်သံ ABC နဲ့မင်းမြန်းကမှသမ္မတကကာကွယ်ပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာမဲ့အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေဩဂုတ်လကနောက်ဆုံးထားထွက်ခွာနိုင်မှုရည်မှန်းထားပြီးအခုကကပူးမျိုးတော်ကနိုင်ငံတကာလေဆိပ်ကိုလည်းအမေရိကန်စစ်တပ်ကထိန်းချုပ်ထားကြောင်းသမ္မတကပြောခဲ့တာပါ။ဩဂုတ်လကငါးဆကဲထုံးနိုင်သူ12,000ရှိပြီလို့လည်းပင်တဂွန်စစ်ဌာနချုပ်ကအတည်ပြုထားပါတယ်။ဒါပေမဲ့လည်းတာလီဘန်ရဲ့စစ်ဆေးရေးခိတ်တွေကြောင့်အမေရိကန်နဲ့အာဖဂန်နိုင်ငံသားတွေလေဆိပ်ကိုရောက်သွားဖို့အခက်အခဲတွေ့နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အမေရိကန်ကတော့စစ်ဆေးခိတ်တွေကိုဖယ်ရှားပေးဖို့တာလီဘန်တပ်မှုတွေနဲ့ဆက်သွယ်ညှိနှိုင်းနေတယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာသပတေးနေ့သတင်းစာရှင်းလင်းမှာပြောဆိုထားပါတယ်။ကိုဗစ်ကာယောဂါနဲ့နိုင်ငံရေးချက်တဲတွေချုပ်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကတိုက်တွန်းလိုက်ပါတယ်။မြန်မာနဲ့ကမ္ဘာဝန်းကလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေသူတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အကြောင်းနဲ့အထင်ကြီးလေးစားတဲ့အကြောင်းလဲကြာသပတေးနေ့မှာကြေညာတဲ့ကမ္ဘာလူသားချင်းစာနာထောက်ထားရေးအထိမ်းအမှတ်နေ့အဖြစ်အမေရိကန်တိုင်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။EU ရဲ့ထုတ်ပြန်ချက်မှာတော့စာနာမှုအကူအညီပေးဖို့ဆွမ်းဆွမ်းတမန်ကြိုးပမ်းနေကြတဲ့တန်ဖိုးရှိသူတွေကိုပြစ်မှတ်မထားဖို့လည်းသတိပေးထားပါတယ်။အမျိုးသမီးနဲ့ကလေးတွေအများစုပါဝင်ရေချောင်းကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်ဟာအဆိုးဆုံးနှစ်တစ်နှစ်ဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်တွေကိုဖြတ်သန်းပြီးရေချောင်းခီးသွားသူတွေအတွက်2020ပြည့်နှစ်ဟာအသေးအပြောက်အများဆုံးဖြစ်မှတ်တမ်းဝင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ကြာစာပြင်းတွေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ပါအတန်လွင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel Elderup တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းဘေးရန်နဲ့မျိုးမျိုးကခင်ဝေးကြပါစေကျွန်မခင်မျိုးသက်ပါ
This program